Welcome to the Voice of America in Burmese.
ကျမရှင်နံပါတ်ခင်ဗျာ view American Time မြန်မာပိုင်းရဲ့2018ခုဒီဇင်ဘာလ25ရက်အင်္ဂါနေ့ Christmas နဲ့ခင်တန်လွင့်စီစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့ line to meter 30:40:48 အပြင် view ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကြောင်လေမအကူမနဲ့ပခင်စီစဉ်တွေကိုတင်ဆက်သွားမှာပါ
။ငါမနဲ့ခင်ဗျခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အင်ဒိုနီးရှားနိုင်ငံကဆူနာမီတန်းကြောင့်တည်ဆုံသူအရေအတွက်ဟာတနင်္လာနေ့မှာ383ယောက်ရှိသွားပါပြီ။စီးရီးယားကအမေရိကန်တပ်ဖွဲ့တွေမဖြစ်မနေရုပ်သိမ်းတော့မဲ့အခြေအနေအတွက်ဒေတာရင်းနိုင်ငံတွေပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်။ပရောတမကအထွေထွေညီလာခံကမြန်မာအရေးဆုံးဖြတ်ချက်ကိုစနေနေ့ကမဲခွဲဆုံးဖြတ်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
။ကောင်းပါခင်ဗျာ။အဲ့လိုသတင်းတွေနားဆင်ပြီးကြားကြမယ်ထဲမှာဆိုရင်
The result of the vote is as follows. In favor, 136, against 8, abstentions, 22.
အဲ့ဒါကတော့မြန်မာနိုင်ငံလူခွင့်ဆိုင်ရာဆုံးဖြတ်ချက်ကိုကုလသမဂ္ဂထရီညီလာခံမှာမဲခွဲဆုံးဖြတ်ပြီးတော့အတည်ပြုခဲ့တဲ့အကြောင်းကြေညာသွားခဲ့တာပါ။အပြည့်စုံကိုမကြခင်ကြားပါလိမ့်မယ်။နောက်တစ်ခါအဖမ်းခံရတဲ့ Rector သတင်းတော်ဦးရဲ့အယူခံလွှာကိုမနေ့ကတရားရုံးမှာရှောက်လဲခဲ့ကြတဲ့အကြောင်းဒီကနေ့ကြောက်တဲ့ Christmas နေ့အထိမ်းမှတ်မတရားပြောဆိုချက်ဆရာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်စီးပွားရေးနဲ့တုတ္တဆုံးနဲ့အမေရိကန်တခွင်စီစဉ်တွေကိုတင်ဆက်ပေးဦးမှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစုံဝင်းနိုင်တဲ့ဒေါခင်မျိုးသက်တို့ကြီးညာကြပါလိမ့်မယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံဆွန်ဒါရေလက်ကြားတစ်ဖက်တစ်ချက်မှာဆူနာမီတန်ကြောင့်တေဆုံးသူရေအတွက်ဟာတနင်္လာနေ့က383ယောက်ရှိသွားပြီလို့တဘာဝဘေးဒဏ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကပြောပါတယ်။တိကတန်အရသူ1459ယောက်ထက်မနည်းရှိနေပြီး100ကျော်လဲပျောက်ဆုံးနေတယ်လို့ဆိုပါတယ်။ဆူနာမီဆူဆူဝါဝါခံခဲ့ရတဲ့ဘန်တန်ခရိုင်ကာရီတာကန်ဂျီကအပန်းဖြေနေရာကိုတမရယိုကိုဝီဒိုဒိုမနေ့ကသွားရောက်ပြီးဆုံးရှုံးပျက်စီးမှုတွေကိုကြည့်ရှုခဲ့ပါတယ်။တေဆုံးတန်အရသူတွေအတွက်အထူးစိတ်မကောင်းဖြစ်ရတယ်လို့တမရကပြောကြားခဲ့ပါတယ်။ဆူနာမီကြိုတင်သတိပေးစနစ်ကိုပြန်စစ်ပြီးပျက်စီးနေတာရှိရင်ပြင်ဆင်ဖို့တာဝန်ရှိသူကိုညွှန်ကြားထားတယ်လို့တမရကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။စနေနေ့တုန်းကအနားမှာရှိတဲ့မီးတောင်ကြီးပေါက်ကွဲပြီးနောက်ကန်းဂျေဒေတာကိုဆူနာမီရေလိုင်းကြီးတွေရက်ခတ်ခဲ့တာဖြစ်ပါတယ်။ဆူနာမီတန်ကြောင့်အိမ်862လုံးအပါဝင်အဆောက်အဦးပေါင်း100ကျော်ပျက်စီးသွားခဲ့တယ်လို့ဆိုပါတယ်ဒီတော်တွင်ဆူနာမီတန်ခံခဲ့ရတဲ့နေရာတွေကဒေသခံတွေဟာမီးတောင်ကနောက်ထပ်ပေါက်ကွဲမှုဖြစ်ပြီးဆူနာမီထပ်ဖြစ်မှာကိုစိုးရိမ်နေတဲ့အတွက်ကုန်းမြင့်ပိုင်းကိုပြောင်းရွှေ့နေထိုင်နေကြတယ်လို့ပြောပါတယ
်ဆီးရီးယားကနေအမေရိကန်တပ်တွေရုတ်သိမ်းသွားမယ်ဆိုရင်အဲ့ဒီမှာကာလီဖိတ်နိုင်ငံထူထောင်မယ်လို့ကြေညာခဲ့တဲ့ IS စစ်တွေးကြွအဖွဲ့လက်ချံတွေကိုတိုက်ထုတ်ဖို့နဲ့သူတို့ဘာပြီးဆက်ပြီးလောက်ကြမယ်ဆိုတာကိုအဲ့ဒီဒေတာရင်းအဓိကလှုပ်ရှားနေတဲ့ဂျမ်မဟာမိတ်အဖွဲ့တွေဆွေးနွေးဖို့လုပ်နေချိန်မှာပဲသူတို့ရဲ့တပ်ဖွဲ့တွေကိုစတင်နေရာချနေပြီဖြစ်ပါတယ်။အကျိုးအကြောင်းတစုံတရာရှင်းမပြပဲစီးရီးယားကအမေရိကန်တပ်တွေစတင်ရုတ်သိမ်းဖို့ကာကွယ်ဝင်ကြီးဂျင်မက်တစ်ကအမိန့်ပေးတာကိုပင်တဂန်စစ်ဌာနချုပ်ကအတည်ပြုခဲ့တဲ့တနင်္လာနေ့မှာပဲတပ်ပြောင်းရွှေ့မှုတွေကိုအင်းနဲ့အားနဲ့လှုပ်ဆောင်ခဲ့တာပါ။သမရအမိန့်ကိုလက်မှတ်ထိုးပြီးဖြစ်ကြောင်းကာကွယ်ဝင်ကြီးဌာနအရာရှိသူကVOA ကိုအတည်ပြုပြောကြားခဲ့ပေမဲ့အခုချိန်မျိုးမှာအသေးစိတ်ကိုပြောလို့မရသေးကြောင်းလည်းပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့သူဟာတူရကီသမ္မတရစ်ဆက်တိုင်ယပ်အာဒိုဝမ်နဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့ကြောင်းတနင်္ဂနွေနေ့က Twitter မှာရေးသားခဲ့ပြီးအမေရိကန်တပ်တွေရုတ်သိမ်းရေးဟာသူ့အခေါ်ပူးပေါင်းဆောင်ရွက်မှုကြီးမားပြီးခန့်နှင်းနေဖြစ်မယ်လို့ဆိုပါတယ်။တူရကီကာဝေးအရာရှိတွေဟာဒီသတင်းပတ်နှောင်းပိုင်းမှာအမေရိကန်ကာဝေးအရာရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အာဒိုဝမ်ရဲ့ပြောခွင့်ရကတနင်္လာနေ့မှာပဲပြောပါတယ်။
အမေရိကန်မက္ကဆီကိုနယ်စပ်မှာဒတိုင်းတည်ဆောက်ရေးအတွက်သူတောင်းထားတဲ့ဘတ်ဂျက်ချမှတ်ပြီးတာကြောင့်သူ့ဘက်ကအလျှော့ပေးမှာမဟုတ်ဘူးဆိုပြီးသမ္မတဒေါ်နယ်ထရမ့်ဘက်ကခိုင်မာစွာယက်တည်နေသလိုဒီမိုကရက်တွေဘက်ကလည်းသမ္မတရဲ့တောင်းဆိုမှုအပေါ်ခိုင်မာစွာဆန့်ကျင်နေကြတာကြောင့်လက်ရှိမှာအမေရိကန်အစိုးရရန်တရားအ ਨੇ ဆုံးကြာသပတေးနေ့အထိဖိတ်ထားရမယ့်အခြေအနေကနေသတင်းပတ်အနည်းငယ်ကြားတဲ့အထိဖြစ်သွားနိုင်တယ်လို့ဆိုပါတယ်။အစောပိုင်းတုန်းကတော့နေဇာတတိုင်းဒါမှမဟုတ်နေဇာချန်စီယိုတိဆောက်မဲ့ကိစ္စကိုဒီမိုကရက်အာလိုနီဘာကထောက်ခံခဲ့ကြပေမဲ့အဲ့ဒီကိစ္စကိုတမရယူကောက်ပွဲအတွင်းသူ့မဲဆွေစီယိုမှုရဲ့အရေးပါတဲ့အကြောင်းအရာအဖြစ်ပြောင်းလဲလိုက်ပြီးတဲ့နောက်မှာကန့်ကွက်လာကြခြင်းဖြစ်ကြောင်းတမရထွန်းကတင်းနေလာနေမှာပြောပါတယ်။နောက်ပိုင်းမှာတော့မရှိမဖြစ်လိုအပ်နေတဲ့နေဇာလုံခြုံရေးအတွက်ဒီမိုကရက်တွေနဲ့ဆွေးနွေးညီတိုင်းဖို့အင်ပီရိုမှာတယောက်တည်းထိုင်ဆောင်နေခဲ့ရတယ်လို့လည်းတမရထွန်းကပြောပါတယ်။နေဇာလုံခြုံရေးကိစ္စအတွက်အမိမြေလုံခြုံရေးဝန်ကြီးကာစတာနီးလ်စင်နဲ့တမရထွန်းတို့တင်းနေလာနေမှာတွေ့ဆုံကြဖို့ရှိနေပါတယ်။ဒီမိုကရက်ခေါင်းဆောင်တွေကတော့အစိုးရရန်တရားတွေရဆိုင်ထားရတာဟာတမရထွန်းကြောင့်ဖြစ်တယ်လို့အပြစ်တင်လိုက်ကြပြီးတမရရဲ့ဆုံးဖြတ်ချက်တွေဟာတိုင်းပြည်ကတောင်းကနင်းဖြစ်သွားစေတယ်လို့ပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကအစိုးရအဆောက်အဦတစ်ခုကိုတနင်္လာနေ့ကအမည်မသိတနတ်သမားတွေနဲ့အသေးခံဘုံခွဲသမားတွေပါတဲ့အုပ်စုတစုကဝင်ရောက်စီးနင်းခဲ့တဲ့အတွက်အနည်းဆုံး29ယောက်သေဆုံးပြီးလူ20ကျော်ဒဏ်ရာရခဲ့တယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။အဆောက်အဦထဲမှာရဲတွေကဆက်လက်ရှာဖွေနေဆဲဖြစ်ပြီးသေဆုံးသူဦးရေကတိုးလာနိုင်ခြေရှိတယ်လို့လည်းပြောပါတယ်။နေ့လယ်ပိုင်းအချိန်မှာဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ကားကိုအဆောက်အဦရှေ့မှာအသေးခံဘုံခွဲသူကဖောက်ခွဲခဲ့ပြီးသူ့အဖော်တွေကအဆောက်အဦထဲဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်။အဆောက်အဦကမတန်ဆွမ်းသူတွေနဲ့အာဇာနည်မီဒါစုဝင်နေဆိုင်ရာဌာနဖြစ်ပါတယ်တိုက်ခတ်မှုဖြစ်ပွားခဲ့တာဟာ9နာရီလောက်ကြာမြင့်ခဲ့ပြီးအခုတော့ရှင်းလင်းသွားပြီလို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒန်နစ်ကကပူးမှာသတင်းတောက်တွေကိုသတင်းစာရှင်းပါတယ်တိုက်ခတ်မှုစတင်ဖြစ်ပွားခဲ့ပြီးနောက်မှာအဲ့ဒီဌာနတွေကအလုတ်သမား200ကျော်ကိုဘေးကင်ရာကိုပြောင်းရွှေ့ပေးနိုင်ခဲ့တယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်ဒါပြန်ကပူးအရှေ့ပိုင်းအဲ့ဒီအဆောက်အဦဝင်းကျင်မှာရှိတဲ့တခြားပင်မအဆောက်အဦတွေကလူတွေကိုလည်းဘေးလွတ်ရာကိုပြောင်းရွှေ့စေခဲ့တယ်လို့ပြောကြားခဲ့ပါတယ်
ဒီ American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျမြန်မာနိုင်ငံမှာနိုင်ငံတကာလူ့ခွင့်ရေးအပါအဝင်နိုင်ငံတကာဥပဒေတွေကိုပြင်းပြထန်ထန်ချိုးဖောက်ကျွလွန်ခဲ့တဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအဓိကတွန်းအားပေးထားတဲ့မြန်မာအရေးဆုံးဖြတ်ချက်ကို83ရက်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကစနေနေ့ဒီဇင်ဘာ22ရက်နေ့ကမဲခွဲအတည်ပြုလိုက်ပါတယ်The Human Rights Situation in Myanmar မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးဆုံးဖြတ်ချက်မူကြမ်းအမှတ်5ကိုထောက်ခံမဲ136မဲကန့်ကွက်မဲ10မဲကြားနေမဲ22မဲရခဲ့တဲ့အတွက်ဆုံးဖြတ်ချက်အတည်ပြုလိုက်ကြောင်းအထွေထွေညီလာခံအလဲကျဥက္ကဋ္ဌမာရီယာဖာနန်ဒါ SP နိုဆာကကြေညာခဲ့ပါတယ်ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးရွေးချယ်နဲ့လှုပ်ဆောင်တာဖြစ်ပြီးအပြုသဘောမဆောင်ဘဲယုံကြည်မှုပြက်ပြားစေတဲ့အတွက်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဟောက်တိုဆွမ်းကညီလာခံမှာတုံ့ပြန်ပြောဆိုခဲ့ပါတယ်။ဒါအပြင်ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့မျှတမှုမရှိတဲ့အတွက်မြန်မာအစိုးရဘက်ကလိုက်နာဖို့မရှိကြောင်းတာဝန်ကြီးကပြောပါတယ်။ညီလာခံအတွင်းထူးခြားချက်တစ်ခုကတော့မြန်မာအရေးဆုံးဖြတ်ချက်ကိုအရင်ကကြားနေမဲ့ဖြစ်နေခဲ့တဲ့တောင်အာဖရိကနိုင်ငံကနေအခုထောက်ခံမဲ့အဖြစ်ပြောင်းလဲရည်တည်ခဲ့တာပါ။နိုဝင်ဘာ16ရက်နေ့ကအထွေထွေညီလာခံရဲ့တတိယကော်မတီမှာမြန်မာအရေးဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုတော့ကတောင်အာဖရိကကကြားနေမဲ့ပေးခဲ့ပါတယ်။
နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေးချိုးဖောက်တယ်ဆိုရယ်ဆွဲတဲ့ထောင်နှံခုနှစ်စီချမှတ်ခံထားရတဲ့ Writers သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့နဲ့ပတ်သက်ပြီးသူတို့ရဲ့အမှုကိုစစ်ဆေးတဲ့နေရာမှာတရားရုံးကြမ်းလာမှုတွေမှာကြီးမားတဲ့မှောင်ယွင်းမှုတွေရှိနေတာကိုတွေ့နေရတဲ့အတွက်သူတို့ကိုပေးထားတဲ့အပြစ်ဒဏ်တွေကိုပြန်ပြီးရုပ်သိမ်းပေးဖို့ Writers သတင်းဌာန Editor ချုပ် Stephen J. Elder ကဒီဇင်ဘာလ24ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ဒီသတင်းတော်နှုတ်ကမြန်မာနိုင်ငံအတွက်ဘလို့အန္တရာယ်မှာမပေးခဲ့ပဲသူတို့အလုပ်တာဝန်ကိုထူးချွန်စွာဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့သူတို့နှစ်ဦးလိုသတင်းတော်တွေကမြန်မာနိုင်ငံတွင်ဖြစ်ပျက်နေတာတွေကိုအမှန်တိုင်းသတင်းတင်ပြခွင့်မရရင်မြန်မာနိုင်ငံမှာဒီမိုကရေစီတိတ်မရှိပဲလွတ်လပ်ခွင့်နည်းပါးတဲ့နိုင်ငံတွေဖြစ်သွားနိုင်တယ်လို့လည်းထောက်ပြထားပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးတို့အမှုနဲ့ပတ်သက်ပြီးဒီဇင်ဘာလ24ရက်တနင်္လာနေ့မှာပဲရန်ကုန်တိုင်းတရားရုံးမှာသူတို့ရဲ့အယူခံတင်သွင်းမှုကိုကြားနာခဲ့တာဖြစ်ပြီးသူတို့နှုတ်ကိုထောင်နှံခုနှစ်စီချမှတ်ခဲ့တဲ့ရန်ကုန်မြောက်ပိုင်းခရင်တရားရုံးကဆုံးဖြတ်ချက်တွေဘလို့လွှမ်းမနေလဲဆိုတာကိုဒီကြားနာပွဲမှာသူတို့ရဲ့ရှိနေတွေကအထက်အယူခံတရားရုံးကိုရှောက်လဲချက်ပေးခဲ့တာဖြစ်ပါတယ
်။မြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံခဲ့ရပြီး2018ခုနှစ်ကပြန်လည်လာပြီးတဲ့နောက်မကြာခင်မှာတည်ဆုံသွားတဲ့အမေရိကန်ကျောင်းသားအော်တိုဝမ်ဘီယာကိုညှဉ်းပန်းနှိပ်စက်ပြီးတည်ဆုံသွားခဲ့မှုအတွေ့မြောက်ကိုရီးယားအနေနဲ့နှစ်နာကြီးအမေရိကန်ဒေါ်လာ900တန်ပေးဖို့အမေရိကန်တရားရုံးတစ်ခုကတနင်္လာနေ့မှာစီရင်ချက်ချလိုက်ပါတယ်။သူတို့ရဲ့သားတေဆုံးခဲ့မှုအတွက်ဝမ်ဘီယာရဲ့မိဘတွေကမြောက်ကိုရီးယားအစိုးရကိုအေပီလာတုန်းကတရားဆွဲဆိုခဲ့တာပါ။မြောက်ကိုရီးယားကပြန်လုပေးလိုက်တဲ့အချိန်မှာသတိမနေတဲ့အသက်22နှစ်အရွယ်ဝမ်ဘီယာဟာအမေရိကန်ကိုပြန်ရောက်ပြီးမကြာခင်ရက်ပိုင်းအတွင်းမှာပဲတေဆုံးသွားခဲ့တာပါ။ဝမ်ဘီယာဟာအောက်ဆီဂျင်အလုံးလောက်မရှိတာနဲ့အုံနောက်ကိုသွေးလည်ပတ်မှုမရှိတော့တာကြောင့်တေဆုံးသွားခြင်းဖြစ်ကြောင်းအိုဟိုင်းယိုးပြည်နယ်တေမှုတေကင်းစုံစမ်းမှုအရာရှိကကောက်ချက်ချခဲ့ပါတယ်တရားလိုဘက်ကဆွဲချက်တင်ထားတဲ့အမှုကိုအနိုင်ပေးလိုက်ကြောင်းဝါရှင်တန် DC မြို့ခရိုင်တရားသူကြီးဘရယ်ဟာဝဲကတနင်္လာနေ့မှာစီရင်ချက်ချလိုက်တာပါဒါအပြင်မြောက်ကိုရီးယားအနေနဲ့အော်တိုဝမ်ဘီယာကိုညှဉ်းပန်းနှိပ်စက်မှုပြန်ပေးဆွဲမှုဥပဒေမဲ့တပ်ဖြတ်မှုတို့အပြင်သူမိဘတွေထိခိုက်နစ်နာမှုအတွက်ပါတာဝန်ရှိကြောင်းတရားသူကြီးဟာဝဲကပြောပါတယ်ဝမ်ဘီယာဟာအစာအစိတ်တင်တာနဲ့သူ့ကိုသွင်းပေးခဲ့တဲ့အိတ်ဆေးတွေကြောင့်တေဆုံးရတာဖြစ်ပြီးညှဉ်းပန်းနှိပ်စက်လို့တေဆုံးတာမဟုတ်ကြောင်းမြောက်ကိုရီးယားဘက်ကပြန်လည်တုံ့ပြန်ထားပါတယ်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလာနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာခဲ့ကြတာပါအခုတော့သတင်းလွှာတွေကိုကြားပါတော့မယ်မြန်မာနိုင်ငံမှာလူခွင့်ရေးပါဝင်နိုင်ငံတကာဥပဒေတွေကိုပြင်းပြင်းထန်ထန်ချိုးဖောက်ကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေကိုအရေးယူနိုင်မှုအဓိကတွန်းအားပေးထားတဲ့မြန်မာအရေးဆုံးဖြတ်ချက်ကို83ကြိမ်မြောက်ကုလသမဂ္ဂထူထောင်ညီလာခံကစနေနေ့ဒီဇင်ဘာလ22ရက်နေ့တုန်းကပဲထောက်ခံမဲ136မိနစ်အတည်ပြုခဲ့ပါတယ်မြန်မာစိုးရဘက်ကတော့ဒီဆုံးဖြတ်ချက်ကိုအပြင်းထန်ကန့်ကွက်ခဲ့ပြီးတော့ပြည်သမကအဖွဲ့ဝင်နိုင်ငံတစ်ခုရဲ့ဂုဏ်သိက္ခာနဲ့အချုပ်ချာကိုလုံးဝလျှို့ရှူထားတဲ့အကြောင်းပြည်သမကဆိုင်ရာမြန်မာတမန်ကြီးကညလာခံမှာထောက်ပြခဲ့ပါတယ်ဒီအကြောင်းမတ်အင်ဂျင်နိုင်ရှင်းပြပါအောင်ခင်ဗျာ
ကောင်းပါပြီ The Human Rights Situation in Myanmar မြန်မာနိုင်ငံကလူခွင့်ရေးအခြေအနေဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးဆုံးဖြတ်ချက်မူကြမ်းအမှတ်၅ကို83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကနေစနေနေ့ကအခုလိုမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ
် The result of the vote is as follows in favor 136 against 8
ကုလသမဂ္ဂအထွေထွေညီလာခံအလှည့်ကျဥက္ကဋ္ဌမာရီယာဖရန်နန်ဒါအက်စပီနိုဆာဂစ်ကနေမြမရေးဆုံးဖြတ်ချက်မူကြမ်းအပေါ်မဲခွဲတဲ့ရလဒ်တွေကိုကြေညာသွားတာပါအဲ့ဒီမှာထောက်ခံမဲ136မဲကန့်ကွက်မဲ8မဲကြားနေမဲ22မဲရခဲ့တဲ့အတွက်ဆုံးဖြတ်ချက်အတည်ပြုလိုက်ကြောင်းအလှည့်ကျဥက္ကဋ္ဌကကြေညာသွားတာဖြစ်ပါတယ်မြမဆွေရဘက်ကတော့အခုလိုမြမရေးဆုံးဖြတ်ချက်ကိုနိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်ဆောင်တာဖြစ်ပြီးအပြုသဘောမဆောင်ပဲယုံကြည်မှုပြတ်ပြားစေတဲ့အတွက်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဟောက်တိုဆွမ်းကညီလာခံမှာအခုလိုတုံ့ပြန်ပြောဆိုသွားပါတယ
် The tone and tenor of the draft resolution number 5 is hostile, provocative and demonstrates a total disregard for a dignity and sovereignty
ဆုံးဖြတ်ချက်မူကြမ်းရဲ့သဘောထားနဲ့အဓိပ္ပာယ်ဟာတိတ်ကိုဆိုးဝါးရန်လိုနေပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့ဂုဏ်သိက္ခာနဲ့အချုပ်အခြာအာဏာကိုလုံးဝလစ်လျူရှုထားရရောက်ပါတယ်ဒီမူကျမ်းဟာကြီးမားလာတဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးစိန်ခေါ်မှုတွေကိုရင်ဆိုင်နေရပြီးတိမ်မွေ့တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုဆောင်ရွက်နေတဲ့ဖွံ့ဖြိုးဆဲနိုင်ငံပေါ်မှာလူတစ်မျိုးမလူတစ်မျိုးကျင့်သုံးတဲ့လူခွင့်ရေးစံနှုန်းကိုရွေးချယ်ပြီးခွဲခြားကျင့်သုံးမှုတွေကိုမြင်တွေ့နိုင်တဲ့စံနမူနာအစိုးပြုမူကျမ်းတရားပဲဖြစ်ပါတယ်
ဒါအပြင်ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့မျှတမှုမရှိတဲ့အတွက်မြန်မာအစိုးရဘက်ကလိုက်နာဖို့မရှိကြောင်းတမတ်ကြီးကအခုလိုပြောပါဗျ
။ We shall not be bound by this unfair resolution. However, we shall continue to work for voluntary, safe and dignified repatriation of the displaced persons to build rule of law, peace, harmony and sustainable development for all people in Rakhine State.
ဒါအပြင်မျှတမှုမရှိတဲ့ဒီဆုံးဖြတ်ချက်ကိုမြန်မာနိုင်ငံအနေနဲ့လိုက်နာဖို့မရှိပေမဲ့ကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေနဲ့မြန်မာနိုင်ငံရေးရှည်တည်ထောင်ခံမြေပြီးခန့်ချက်ညီတဲ့ဖွံ့ဖြိုးတိုးတက်မှုစီမံကိန်းတွေကိုအကောင်အထည်ဖော်လျက်ရှိတဲ့နေရာမှာနေရစွန့်ခွာသွားသူတွေရဲ့ဆန္ဒအလျောက်ဘေးအန္တရာယ်ကင်းရှင်းပြီးတော့ဂုဏ်သိက္ခာရှိရှိနဲ့ပြန်လာရေးရခိုင်ပြည်နယ်ရှိပြည်သူအလုံးတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးတဟဇာတရှိရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်မြန်မာနိုင်ငံအနေနဲ့ဆက်လက်ပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ်။လွတ်လပ်ပွင့်လင်းမြင်သာပြီးဂုဏ်သိက္ခာရှိရှိဆောင်ရွက်နိုင်မှုစုံစမ်းစစ်ဆေးကော်မရှင်ကိုလည်းဖွဲ့စည်းထားပါတယ်။လက်မှတ်ရေးထိုးထားတဲ့အစီအစဉ်တွေနဲ့သဘောတူညီချက်တွေအရနေရစွန့်ခွာသွားသူတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လည်းဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်တော့မှာဖြစ်ပါတယ်
။အခုလိုအင်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာမွတ်စလင်ခုနှစ်သိန်းကျော်အခြေအနေကိုအဓိကမိမောင်းထိုးပြထားတဲ့အထွေထွေညီလာခံရဲ့ဆုံးဖြတ်ချက်နဲ့သူတို့လည်းဓာတ်ရိုက်တက်ဆိုင်နေပြီးထောက်ခံကြောင်းကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်ကိုယ်စားလှယ်ကပြောပါရယ်။ဒါအပြင်မြမအရေးဆုံးဖြတ်ချက်မှာပါတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြမနိုင်ငံဆိုင်ရာအထူးအကြံပေးခရစ်စတင်ဘူကနာနဲ့သူ့ရဲ့ရုံးအတွက်အသုံးစရိတ်ဘတ်ဂျက်ငွေဒေါ်လာတသန်းကျော်ကိစ္စနဲ့ပတ်သက်လို့လည်းဘင်္ဂလားဒေ့ရှ်တန်ကိုယ်စားလှယ်ကအခုလိုဆွေးနွေးသွားပါတယ
် On our part we would also continue to support the activities of the Secretary General's special envoy on the situation of Myanmar
ကျွန်တော်တို့ဘက်ကတော့မြန်မာအရေးနဲ့ပတ်သက်လို့အတူရင်းမှုချုပ်ရုံးအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်ဒါပေမဲ့လည်းဘတ်ဂျက်အစီအစဉ်မှာအထူးကိုယ်စားလှယ်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့သူ့ရုံးရဲ့ပြည်တွင်းသွားလာစရိတ်ကို90ရာခိုင်နှုန်းဖြတ်တောက်တာတွေ့ရတဲ့အတွက်စိတ်ပျက်မိပါတယ်။ဘင်္ဂလားဒေ့ရှ်အနေနဲ့မြန်မာအာဏာပိုင်ဘက်ကအထူးကိုယ်စားလှယ်နဲ့အဖွဲ့သွားလာရေးလွယ်ကူစေဖို့အကူအညီပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။
ရိုဟင်ဂျာဒုက္ခသည်တွေပြန်ပြီးလက်ခံမဲ့ကိစ္စမြန်မာသံမတ်ကြီးပြောသွားတာကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကကြိုဆိုကြောင်းသူကအခုလိုဆက်ပြောပါတယ
်။ As a neighboring state to Myanmar, Bangladesh remains committed to promoting peace and security, human rights and sustainable development.
ဘင်္ဂလားဒေ့ရှ်အနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေး၊လုံခြုံရေး၊လူ့အခွင့်အရေးနဲ့ရေရှည်တည်တံ့ဖွံ့ဖြိုးတိုးတက်မှုအတွေ့ထောက်ခံအားပေးသွားမှာဖြစ်ပါတယ်။ဒါ့အပြင်မြန်မာသားမကြီးပြောကြားခဲ့တဲ့တစ်ဖက်နိုင်ငံကိုထွက်ပြေးသွားကြသူများကိုဘေးကင်းလုံခြုံစွာရခိုင်ပြည်နယ်ကသူတို့နေအိမ်တွေဒါမှမဟုတ်သူတို့နေတဲ့နေရာကိုပြန်လာရေးအတွက်ဆောင်ရွက်သွားမယ်ဆိုတဲ့ပြောဆိုချက်ကိုကြိုဆိုပါတယ်။ဒါကိုလာမယ့်နှစ်မှာအကောင့်ထဲပေါ်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။
အခုလိုမြမအရေးဆုံးဖြတ်ချက်မူကြမ်းကိုထောက်ခံပေးပေးခဲ့တဲ့နိုင်ငံတွေထဲမှာဘင်္ဂလားဒေ့ရှ်အပါအဝင် American, Canada, Australia နဲ့ Mexico စတဲ့နိုင်ငံပေါင်း136နိုင်ငံပါဝင်ပါတယ်။ကန့်ကွက်ခဲ့တဲ့နိုင်ငံတွေထဲမှာတော့တရုတ် Russia, Belarus, မြန်မာအပါအဝင်အာဆီယံနိုင်ငံတွေဖြစ်တဲ့ Cambodia, Laos, Vietnam, Philippines စတဲ့နိုင်ငံပေါင်း10နိုင်ငံပါဝင်ပါတယ်။ကြားနေမဲ့22နိုင်ငံထဲမှာတော့မြောက်ကိုရီးယား, Singapore,Thai, India, Japan, Nepal, Bhutan, Sri Lanka, အရှေ့တီမောစတာတွေပါဝင်ပါတယ်။ညီလာခံအတွင်းထူးခြားချက်တစ်ခုကတော့မြမရေးဆုံးဖြတ်ချက်ကိုအရင်ကကြားနေမဲ့ဖြစ်နေခဲ့တဲ့တောင်အာဖရိကနိုင်ငံကနေအခုထောက်ခံမဲ့ဖြစ်ပြောင်းလဲရည်တည်ခဲ့တာပါ။နိုဝင်ဘာလ16ရက်နေ့ကအထွေထွေညီလာခံရဲ့တတိယကော်မတီမှာမြမရေးဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်အတည်ပြုတော့ကတောင်အာဖရိကကကြားနေမဲ့ပေးခဲ့ပါတယ်။သူတို့အခုဘာကြောင့်ထောက်ခံမဲ့ပေးခဲ့ရတယ်လဲဆိုတာကိုတော့ကုလသမဂ္ဂဆိုင်ရာတောင်အာဖရိကတန်ကိုစလေကညီလာခံမှာအခုလိုပြောသွားပါတယ
်။ South Africa expresses its deep concern about the deteriorating human rights situation in Myanmar.And calls for an end to the human suffering experience.
မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေအတော်လေးဆိုးရွားနေတာကိုတောင်အာဖရိကနိုင်ငံအနေနဲ့အင်မတန်စိုးရိမ်မကင်းဖြစ်မိကြောင်းရိုဟင်ဂျာတွေဒုက္ခဆင်းရဲခံစားရမှုတွေကိုအဆုံးသတ်စေဖို့လဲတောင်းဆိုကြောင်းနဲ့တောင်အာဖရိကနိုင်ငံအနေနဲ့သူတို့ရဲ့နိုင်ငံသားရေးမူဝါဒဖြစ်တဲ့လူခွင့်ရေးကိုမြင့်တင်အကာအကွယ်ပေးရေးလေးစားတဲ့အနေနဲ့အခုမြမအရေးဆုံးဖြတ်ချက်မူကြမ်းကိုထောက်ခံမဲ့ပေးတာဖြစ်ကြောင်းပြောသွားတာပါဒီနှစ်မြမအရေးဆုံးဖြတ်ချက်မှာ2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်9သိန်းကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်ကိုအတင်းကျပ်မောင်းထုတ်ခဲ့မှုအပါအဝင်လူခွင့်ရေးဖိနှိပ်မှုတွေကိုနိုင်ငံတကာတရားရုံးတွေကနေစစ်ဆေးအရေးယူနိုင်ဖို့ကုလသမဂ္ဂရဲ့အဖွဲ့ဝင်62ဦးပါတဲ့တရားဝင်မှတ်တမ်းယူမဲ့အဖွဲ့အစည်းကိုထပ်ပြီးအတည်ပြုထားပြီးဒီအတွက်အမေရိကန်ဒေါ်လာ26သန်းကျော်သုံးစွဲဖို့အတည်ပြုခဲ့ပါတယ်ရှင်
။ကျေးဇူးတင်ပါတယ်ခင်ဗျာ။အခုလိုမြန်မာပြည်နဲ့ပတ်သက်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကြောင်းမအင်ဂျင်နိုင်ပြောပြခဲ့တာပါ။နောက်တစ်ခါနိုင်ငံတော်လေးဝက်ချက်အုပ်တွေကိုချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ထောင်ဒဏ်9စီချမှတ်ခံထားရတဲ့ Writers သတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့ယူကန်လောင်နဲ့ပတ်သက်ပြီးတော့ဒီဇင်ဘာလ24ရက်တင်းလာနေတော့ကရန်ကုန်တိုင်းတရားလွတ်တော်မှာနှစ်ဖက်ရှောက်လဲချက်ပေးခဲ့ပါတယ်။တင်းတော်တွေရဲ့ဥပဒေကျိုးဆောင်တွေကရောမိသားစုဝင်တွေကပါတင်းတော်နဲ့ဦးပြန်လဲလွတ်မြောက်လာဖို့မျှော်လင့်နေကြတော့ဖြစ်ပါတယ်။ယူကန်ကျန်းမာပွဲကိုမနေ့ကကိုယ်တိုင်သွားပြီးတော့တင်းယူခဲ့တဲ့ကိုကျော်ကျော်သိန်းရန်ကုန်မြို့ကနေတင်းပေးပို့ထားပါတယ်
။ပေါ်လုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်နှံ9နှစ်စီချမှတ်ခဲ့တဲ့ရန်ကုန်မြောက်ပိုင်းခရင်တရားရုံးရဲ့ဆုံးမချက်တွေဟာဘယ်လိုလွဲမှားနေလဲဆိုတာတွေကိုအထက်အယူကန်တရားရုံးကသိရှိအောင်ဒီကနေ့ရှောက်လဲချက်ပေးတာဖြစ်တယ်လို့တရင်နောက်တွေရဲ့ဥပဒေကျိုးဆောင်တူဖြစ်သူဦးတန်းစောအောင်ကရှောက်လဲချက်ပေးပြီးတရားရုံးအပြင်ဘက်မှာတရင်နောက်တွေကိုပြောပါတယ်ဒီအယူခံရှောက်ထားချက်ပေါ်သူတို့မျှော်လင့်ထားတာကိုလည်းတရားလွတ်တော်ရှင်းနေဦးတန်းစောအောင်ကအခုလိုပြောပါတယ
်ကျွန်တော်တို့တော့ဒီအယူခံမှာဒီအောက်ယုံအောက်တရားရုံးရဲ့မူလအမှုစစ်တရားရုံးရဲ့လွဲမောင်းမှုတွေကိုဒီအထက်အယူခံတရားရုံးကနေပြီးတော့တရားလေးလာသုံးသပ်သိရှိပြီးတော့ဒီဝါလုံးနဲ့ကြော်စိုးဦးတို့ကိုဟိုလွတ်မြောက်ဖို့အတွက်เนาะသူဆုံးဖြတ်ပေးနိုင်မယ်လို့တော့မျှော်လင့်ပါတယ်နောက်တစ်ခါဒီဝါလုံးနဲ့ကျုပ်စိုးတို့ကဒီသတင်းသမားလုပ်ကိုမီဒီယာဥပဒေเนาะကျင့်ဝတ်တွေနဲ့အညီသူတို့လှုပ်ဆောင်ခဲ့တာယူသသာသတင်းသမားလုပ်ကိုလုပ်ခဲ့တာဖြစ်တယ်နောက်တစ်ခါဒီအောက်တရားရုံးကဒီတက်သေးပြရန်တာဝန်ကိုဒီဆွဲဒီအယူခံတရားလိုတွေဖြစ်တဲ့ဝါလုံးတို့ကျုပ်စိုးတို့သတင်းနောက်တွေပေါ်ပခုံးပြောင်းတာဝန်ပေးထားတာလဲဒါကဟိုမသိလျော်တဲ့အကြောင်းအရာတစ်ခုပါ
ကိုဝါလုံးနဲ့ကိုကျုပ်စိုးဦးတို့ဟာလျှို့ဝဲလို့ဆိုတဲ့မှတ်တမ်းမှတ်ရာတွေကိုသူတို့ကိုယ်တိုင်သူတို့လက်ထဲမှာရယူသိမ်းဆည်းထားတာမဟုတ်ဘဲရဲတပ်ဖွဲ့ကသူတို့လက်ထဲကိုစာဝစ်စတန်းတွေထည့်ပေးပြီးတော့ထောင်ချောက်ဆင်ဖမ်းဆီးခဲ့တာသာဖြစ်တယ်လို့အရင်တရားရုံးတွင်စစ်ဆေးချိန်မှာသူတို့ကိုယ်တိုင်ကအခိုင်အမာပြောထားဘူးလို့ဥပဒေအကျိုးဆောင်တွေကလည်းတရားခွင်မှာအဲ့ဒီအတိုင်းရှောက်လဲခဲ့ကြတာပါဒီကနေ့ယူကန်ဂျာနာဘွဲမှာလည်းဒီကိစ္စကိုပဲထပ်ပြီးအသေးချာပြောခဲ့တယ်လို့ရှေ့နေဦးတန်းစောအောင်ကပြောပါတယ်
ဒီထောင်ချောက်စင်ဖမ်းဆီးတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ဟိုတည်တည်ကြကြလေးပြောခဲ့ပါတယ်ပြောခဲ့ပါတယ်ဆိုတာဒါကျွန်တော်တို့အောက်တရားဟုံးမှာစစ်တဲ့အထဲမှာလည်းဒီလူသက်တွေထွက်ချက်တွေเนาะနောက်တစ်ခါဆာယဆာဒန်ဒီအချင်းချင်းမှာကိုကမှိုင်းမှုတွေကဒါရှိခဲ့ပြီးတာဒီတရားသူတို့အောက်တရားဟုံးကတရားလိုပြသက်တွေတွေရတပ်ဖွဲ့ဝင်တွေအဲနောက်ရသားသက်တွေတွေကိုပြထွက်ဆိုချက်မှာကိုကမှိုင်းမှုချက်တွေရရှိပြီးတာအဲ့ဒါကိုကျွန်တော်တို့အောက်တရားဟုံးမှာတေးချပေါ်ပြတာတယ်အမှုတွေကိုဒါတေးချလိမ့်လာမယ်ဆိုလို့ရှိရင်တော့ဒီဟာဒီရတပ်ဖွဲ့ရဲ့အမှုစင်တယ်ဆိုတော့ငါကအကွက်ကွက်ကွင်းမြင်နိုင်ပါပါအဲ့တော့ဒီအပေါ်ဒီယူကန်တရားရုံးကနေပြီးတော့အောက်ရုံးအမှုတွေကိုတေချာလိမ့်လာပြီးတော့ဟိုတုံးသက်ပြီးတဲ့ခါကျတော့လို့ရှိရင်ဒီမြန်မာနိုင်ငံရဲ့အဲတရားဥပဒေစိုးမိုးရေးနဲ့အဲလွတ်လပ်တာထုတ်ပေါ်မှုဆိုင်ရာကိစ္စတွေကိုဟိုဂရီကူဖြည့်ဆည်းပြီးနိုင်မယ်လို့ယူဆပါတယ
်ဒီကနေ့ကြားနာပွဲမှာနှစ်ဖက်ဥပဒေကျိုးဆောင်တွေကအသီးသီးရှောင်လွှဲချက်ပေးကြတာဖြစ်ပြီးဒရင်နောက်တွေအတွက်ရှောက်လွှဲချက်ပေးသူကတော့သူတို့ရဲ့ဥပဒေအကျိုးဆောင်တူဖြစ်သူအဲခွန်ရင်ပန်ပါဒရင်နောက်တွေစီမှာတွေ့ရတယ်ဆိုတဲ့ထောက်ထားမှတ်တမ်းတွေဟာလျှို့ဝှက်ချက်တွေမဟုတ်ဘူးသူတို့ဟာဒရင်နောက်တွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်တာသာဖြစ်ပြီးနိုင်ငံတော်လူမျိုးရေးကိုထိခိုက်လို့ဆောင်တာမဟုတ်တယ်လို့သူတို့အပေါ်ဆွဲတင်ခံရတဲ့ပြစ်မှုဖြစ်တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေပုံမှာ3-1ကားငယ်ကိုချိုးဖောက်မှုမရှိဘူးဆိုတာအဓိကရှောက်လဲတင်ပြသွားပါတယ်တစ်ဖက်ကဆွေးရရှိနေဖြစ်သူရဲ့ရှောက်လဲချက်နဲ့ပတ်သက်ပြီးတရားလူတော်ရှင်းနေဦးတန်းစောအောင်ပြောပြတာကတော့
ဥပဒေပိုင်းကတော့တရားစွဲဖွဲ့စည်းပိုင်းဆုတ်ကင်ထားတာကတော့ဟိုဒီတက်တေကန်စာရုပ်တွေလက်ထဲမှာတွေ့တယ်တွေ့တဲ့အတွက်ဒါဖမ်းနေပေါ့ဗျာနောက်ခါတယ်လီဖုန်းထဲမှာတွေ့တဲ့အထောက်ထားတွေဒီဟာတွေကလည်းဒါနိုင်ငံရေးလှိဝတ်အဆင့်ဆိုတဲ့စာရဆက်တန်းတွေပေါ့အဲ့ဒီဟာကိုပဲတရားတွေဆုတ်ကင်ပြီးတော့ဖမ်းတာပေါ့ဥသာသူတို့ရှောက်လက်ချက်ပေးတာပေါ့အဓိကကတော့
ဒီကနေ့ကြားနာပွဲကိုတတိမီဒီယာသမားတွေအပြင်ရန်ကုန်မြို့အခြေဆိုင်နိုင်ငံကတန်ယုံနဲ့ဖွဲ့စည်းတချို့ကတာဝန်ရှိသူတွေလေးလာသူတွေနဲ့မိသားစုဝင်တွေပါတက်ရောက်နားထောင်ကြပါတယ်ဒီထဲမှာကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းဤမွန်လည်းအပါဝင်ပါပြီးခဲ့တဲ့စနေနေ့ကပဲကိုဝါလုံးနဲ့ထောင်မှာတွားတွေ့ခဲ့သေးပြီးသူတို့လည်းအကောင်းဆုံးမျှော်လင့်နေကြတယ်လို့မပန်းဤမွန်ကပြောသလိုသူကိုယ်တိုင်ရဲ့ဆန္ဒကိုလည်းအခုလိုပြောပြပါတယ
်ညီမကတော့သူတို့နှစ်ယောက်စလုံးကကိုရီမိသားစုတွေကိုတင်းလုံးလှုပ်ပြီးတော့ပဲရိုးရိုးတက်တာနဲ့တမအာဝီစီဝါအလုပ်ကိုလှုပ်ပြီးတော့ရှာကျွေးနေတဲ့လူနှစ်ယောက်ပေါ့နော်မဟုတ်တာလည်းဘာမှလည်းမလုပ်ထားဘူးသူတို့ရဲ့ဘဝတလျှောက်မှာလည်းပဲတစ်ခါမှဥပဒေနဲ့ညီဆွန်းခဲ့တာမရှိတဲ့အတွက်ကြောင့်အမှန်တရားနဲ့နေထိုင်နေတဲ့လူတွေတရားကိုသူတို့နှစ်ယောက်ကိုအမြန်ဆုံးလွတ်မြောက်စေချင်တယ
်ဒီကနေ့အယူခံကြနာပွဲပြီးတဲ့နောက်တစ်ဆင့်ကတော့အယူခံတရားရုံးကအမိန့်ချမှတ်မှာဖြစ်ပြီးအမိန့်ချမှတ်မဲ့နေ့ကိုကြိုတင်ကြေညာမှာဖြစ်ပါတယ်ဘယ်နေ့မှဆုံးဖြတ်ချက်ချမယ်ဆိုတော့ကိုလောလောဆယ်အတိအကျမသိရသေးပေမဲ့လည်းနောက်နှစ်ဇန်နဝါရီလတည်းလောက်မှာဖြစ်နိုင်တယ်လို့ရှေ့နေဦးတန်းစောအောင်ကပြောပါတယ်ခင်ဗျာ
ကိုကျော်သိန်းကျေးဇူးတင်ပါတယ်အခုတော့ဒီနေ့ကြောက်တဲ့ Christmas ပွဲတော်ကိုကမ္ဘာတဝန်းကျင်းပနေကြတဲ့အချိန်မှာအမေရိကန်ရောက်ခရီးဘာသာဝင်မြန်မာတွေဘလို့ပါဝင်ဆွေးနွေးကြတယ်လဲဆိုတော့ねပတ်သက်ပြီးတော့ဒေါခင်မြို့သက်ကပြောပြမှာပါခင်ဗျာ
ဒီခရစ်စမတ်အချိန်ခါတမရအတွက်မြန်မာပြည်မှာရှိသောငီးကိုမောင်နှမအားလို့အတွက်ကိုရောကိုဆုတောင်းလိုပါ၏ဗမာပြည်၌ကိုရောဖျားကိုရောအထံကနေငင်ကချင်းဆုကျေးဇူးချပေတော်မူပါတိုင်းပြည်ကိုအဆိုးလျရှိသောတမရအမဆာ၍လူထုအားလို့အပေါ်၌Christmas singing pitching koropaya chape ro mo ba Christmas a chain kha tamaya ka ne sa pi ro ma 2019 ne te a kha tamaya nei le koropaya lei yong do option bama chi ko lam pya ba pu saung ba pi tu lu tho a lu apon nei koropaya lei yong do san tam chi kaung chi pe ba ni a chang jesus ro apon ku chi mon le khrit do in na ma option ယူတဲ့ချင်းနဲ့ဆူတောင်းဆက်ကကြပါတဲ့အဖထာဝရမြတ်စွာဘုရား
အိန္ဒိယနာပြည်နယ်ကချင်းတရားဟောဆရာ Reverend Van Thieulien ကခရစ်စမတ်အခါသမယအတွက်ဆူတောင်းမြတ်တာပို့တာပေးလိုက်တာပါမြန်မာနိုင်ငံကခရစ်ယာန်အများစုပေါ်ဝင်တဲ့ကချင်း၊ကရင်၊ချင်းအစရှိတဲ့တိုင်းဒေသအများအပြားအခြေချနေထိုင်ရာအမေရိကန်နိုင်ငံအိန္ဒိယနာပြည်နယ်ကအေးဝင်ကလေးနဲ့ Baptist အများစုရှိတဲ့ချင်းအသင်းတော်မှာလည်းခရစ်စမတ်ပွဲတော်အတွက်ပြင်ဆင်နေကြတယ်လို့ချင်းအသင်းတော်ကတာဝန်ခံဦးဗန်သီယုအုပ်ကပြောပါတယ
်ချင်းအဗန်ဂျီလစ်ဘက်တစ်ချာလို့ခေါ်တာပေါ့နော်ဒီမှာတော့အသင်းတော်ထဲမှာတော့ဘော့ပတစ်အသင်းတော်ကပူပြီးတော့မြတာဒါပေမဲ့ဘော့ပတစ်တော်မဟုတ်ဘူးဒီမှာလေအဂျီလေးပါတယ်ယူဖီရှိလေးပါတယ်အဲ့ဒါပေါင်းလို့ကျွန်တော်တို့အသင်းတော်နာမည်ကတော့ချင်းအဗန်ဂျီလစ်လို့ပဲခေါ်တာပေါ့ကျွန်တော်ဗမာပြည်ကလာတဲ့လူကြီးကတော့2000နီးပါလို့ရှိမယ်လို့ထင်တယ်အများစုတော့ခရီးယန်ပေါ့နော် 80-90% တော့ခရီးယန်လို့ကျွန်တော်တို့ထင်တာပေါ့ အဲ့ဒါကအင်ဒီယနာပိုလစ်မှာပဲချင်းပြည်နယ်မှာပမာပြည်မှာလောက်တဲ့ပုံစံအဲဒီတဲ့အတိုင်းပဲဒီမှာပဲလောက်နေကြပါလေရှူတောင်းပွဲလဲလောက်တဲ့အစားညနေပိုင်းမှာဒီနာခရစ်စမတ်ဒီနာလဲအားလုံးအတင်းတော့အတူတူဒီမှာလဲအဲဒီနာပွဲလဲရှိတာပေါ့
အမေရိကန်နိုင်ငံမှာလာရောက်အခြေချက်နေထိုင်တဲ့တိုင်းဒါဘောင်းစုံပါဝင်တဲ့မြန်မာမိသားစုတွေဟာခရစ်စမတ်နေ့တွင်နေ့မြတ်အတွက်ကြိုတင်ပြင်ဆင်မှုတွေနဲ့အတူအားလုံးပျော်ပျော်ပါပါဆင်နွှဲကြတယ်လို့မြန်မာအမေရိကန်ကက်သလစ်များအသင်းတော်ကအကြီးအကဲဂျွန်ဆေးလုံကပြောပါတယ
်ကျွန်တော်တို့မြန်မာကက်သလစ်တို့တော့တကယ်ကိုမြန်မာပြည်တိုင်းမှာကြိုတင်ပြင်ဆင်မှုလုပ်ပါတယ်ဘာတွေလုပ်လဲဆိုရင်တော့ဒီအာဗန်တူအချိန်မှာကျွန်တော်တို့ဒီခရစ်တော်ကြွလာမယ့်အချိန်ကာလလို့သတ်မှတ်တာဟုတ်အဲ့ဒါကိုဒီပြည်မြေကြီးပိုင်ဆိုင်အောင်မှာကျွန်တော်တို့ပြင်ပြတယ်ဒီချိန်ထဲမှာပဲတယောက်နဲ့တယောက်တိတ်နဲ့တိတ်တော်ရောက်နှုတ်ဆက်ကြတာပေါ့လေတော့ခရစ်မတ်အချိုကာလမှာဘာဖြစ်လို့လဲဆိုခရစ်မတ်ပြီးလို့ရှိရင်ကျွန်တော်တို့တယောက်နဲ့တယောက်တွေ့ဖို့နည်းနည်းခက်ခဲရှိတယ်အဲ့ဒါကြောင့်ကယ်ဆင်းကနေထွက်ကြတယ်တိတ်နဲ့တိတ်တမျိုးကြီးတမျိုးပေါ့လေတော့ကိုယ်နဲ့နှိမ့်ဆက်တဲ့မျိုးတွေမှာတွားပြီးတော့မှနှုတ်ဆက်တဲ့ချင်းတယ်ခရစ်မတ်ရဲ့တည်ငောင်းကိုတွားပြီးဝေမြချင်းပဲချက်ပါတယ်မြန်မာယဉ်ကျေးမှုတွေကျွန်တော်တို့တော်တော်များများဒီဘက်ကိုအတန်းနဲ့ဆုံးဟိုမပပြအောင်ဆက်လက်ထင်းထင်းသွားနေ
မြန်မာပြည်သူအားလုံးငြင်းငြင်းချမ်းချမ်းရှိဖို့အတွက်အချင်းချင်းမေတ္တာထားကြဖို့လဲဆုတောင်းပေးခဲ့ပါတယ
်ပမာပြည်ကလက်ရှိကြုံတွေ့နေရတဲ့ဒီငြင်းချမ်းရေးပေါ်လင်းတော့ဟိုတယောက်နဲ့တယောက်နားလည်မှုတယောက်နဲ့တယောက် respect မပေးမချင်းပါကုန်လဲဘာသာရေးအတော်တော်ရပြောရမယ်ဆိုရင်တော့ငြင်းတက်ချင်းမရှိဘူးကွာဒီဘုရားတရားမရှိသေးဘူးဆိုတော့အဲ့ဒီဟာကိုကောင်းဆောင်တွေကဒီစားမြတ်တာထားရမှာ။ဘာဖြစ်လို့လဲဆိုတော့အားလုံးကတော့တိုင်းသားတွေပဲ။တယောက်နဲ့တယောက်မြတ်တာထားပြီးတော့မှတယောက်နဲ့တယောက်နဲ့စတက်ထားလို့ရှိရင်တော်တော်လေးကိုကြော်ရကောင်းတဲ့နိုင်ငံလို့ကျွန်တော်ဟိုပြောလို့ရတယ်ဗျာ။ဟိုကိုသားသမီးတွေပဲ။ကိုရဲ့အမျိုးတွေပဲ။ကိုရဲ့တိုင်းသားတွေပဲ။တနိုင်ငံထဲမှာနေတဲ့လူတွေကြီးပဲအားလုံးပဲ။တယောက်နဲ့တယောက်ဒီဒီစားညီလိုက်တိုင်ပြီးတော့မှချင်းချင်း respect ပေးပြီးတော့မှတယောက်နဲ့တယောက်မြတ်တာထားပြီးတော့မှဒီ Union of Myanmar ဆိုတဲ့တောင်းတော့ကိုဆက်လက်ပြီးအကောင့်ထဲပေါ်သွားပါလို့ဒီအမေရိကန်နေစုံကောင်းတောင်းပေးလိုက်ပါတယ
်ကက်သလစ်ဘာသာဝင်တွေရဲ့အကြီးအကဲပိုဟန်မင်းကြီးဖရန်စစ်ကတော့ဒီဇင်ဘာလ25ရက်ခရစ်စမတ်ညမှာစိန့်ပီတာဖခင်ကျောင်းကနေမင်ခွန်းပြောကြပြီးဆုတောင်းပေးမှလည်းဖြစ်ပါတယ
် So this is Christmas And what have you done Another year overAnd so this is Christmas I hope you have fun The near and the dear ones The old and the young A very Merry Christmas And a Happy New YearSo happy Christmas For black and for white For yellow and red one
အဲ့ဒါကတော့ဆိုတော့ John Lennon ရဲ့ Happy Christmas War is over ချင်းကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဖ
VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American တာမြန်မာပိုင်းက2018ခုနှစ်ဒီဇင်ဘာလ25ရက် Christmas နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကို VOA Facebook ဆာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနားဆင်ကြရမယ့်အထက်မှာဆိုလို့ရှိရင်
ဒီတရုံနဲ့လုပ်တဲ့ဟာတွေကဖွဲ့ဖဲတွေရှိတဲ့သဘောအဲ့တော့အဲ့ဒါတွေပုံပွင့်မနေနေသုံးတာပြည်သူလူထုကိုခြားပြထွက်တော်တွေပါတယ်မှာဆွေးနွေးခိုင်းပြီးတော့
တရုံနဲ့စီးပွားရေးလုပ်ရင်သတိကြီးကြီးထားဖို့စီးပွားပညာစီးပွားရေးပညာရှင်တူကနေပြီးတော့သတိပေးနေတာပါဒီအကြောင်းစီးပွားရေးအပတ်စဉ်ကဏ္ဍမှာနားဆင်ရဖို့ရှိပါတယ်သူတာဆောင်လင်အမေရိကန်တခွင်အမေရိကန် EDM အသုံးနှုန်းနေလဲကြားအောင်ပါအခုတော့အမေရိကန်ဆိုင်ရာသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ရာထူးကနေနှုတ်ထွက်သွားလို့အာရှတိုက်အတွင်းနိုင်ငံတွေကြားတည်ရှိနေတဲ့မဟာမိတ်ဆက်ဆံရေးပြည့်ပြည့်သွားမလားဆိုတဲ့အပေါ်မှာစိုးရိမ်မှုတွေဖြစ်နေပါတယ်။တောင်တရုတ်ပင်လယ်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စမှာတရုတ်ကိုခုခံကာကွယ်နိုင်မှုအမေရိကန်ရဲ့အကူအညီရနိုင်ပါမလားဆိုတဲ့တန်လျာစိတ်တွေအာရှခေါင်းဆောင်တွေကြားဖြစ်နေကြပါတယ်။ဒီကြောင့် VOA သတင်းတော့ Rough Jennings ရဲ့သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်းတင်ပြပေးပါလိမ့်မယ်
။တရုတ်နဲ့ဗီယက်နမ်အကြားရေကြောင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအပေါ်တရုတ်တို့ဘက်ကအတင်းဖိအားပေးလှုပ်ဆောင်လာနေတဲ့အချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာအခုနှစ်အတွင်းဗီယက်နမ်နိုင်ငံကိုနှစ်ကြိမ်သွားရောက်ခဲ့ပြီးနှစ်နိုင်ငံအကြားဆက်ဆံရေးပုံမတောက်တင်းခိုင်မာရေးအတွက်အော်တိုဘာလာတုန်းကပြောကြားခဲ့ပါတယ်။တန်ဇာတာပေါ်ကျော်ရတဲ့တောင်တရုတ်ပင်လယ်ပြင်ကိုတရုတ်တနိုင်ငံနဲ့အတွက်မဟုတ်ဘဲအားလုံးအသုံးချခွင့်ရှိတယ်ဆိုတာကိုပြသဖို့အတွက်အမေရိကန်စစ်သင်းဘောတွေနှစ်လတစ်ခါလောက်ဖြတ်တန်းသွားလာလေးရှိပါတယ်။အမေရိကန်ရဲ့အဲ့ဒီလိုပြောဆိုလှုပ်ဆောင်မှုတွေကသမ္မတဒေါ်နယ်ထရန့်2019ခုနှစ်မှာအာဏာရလာပြီးတဲ့နောက်ပိုင်းဆိုရမှုတွေဖြစ်ပေါ်နေတဲ့အရှေ့တောင်အာရှနိုင်ငံတွေအတွက်အမေရိကန်အပေါ်ယုံကြည်မှုပိုရှိလာစေခဲ့ပါတယ်။ဝန်ကြီးမက်ဒစ်ဇန်နဝါရီလ၁ရက်နေ့မှာရာထူးကအနာယူရောမှာဖြစ်တဲ့အတွက်အဲ့ဒီရှိနေတဲ့ယုံကြည်မှုတွေကိုပြန်ပြီးရော့ကျသွားစေပါတယ်။ဗီယက်နမ်၊ဖိလစ်ပိုင်နဲ့တခြားအာရှသုံးနိုင်ငံတို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုနေကြတဲ့တောင်တရုတ်ပင်လယ်ပြင်ရေပိုင်နယ်ထက်မှာတရုတ်တို့ကရေနံတုဖော်တာကျွန်းအစ်စ်တွေတိစောက်တာနဲ့တင်မောတွေကိုထင်းသလိုခုံမောင်းတာတွေလှုပ်ဆောင်နေတာပါ။တရုတ်ထက်အင်အားသေးငယ်တဲ့အရှေ့တောင်အာရှနိုင်ငံတွေဟာအမေရိကန်ရဲ့အကူအညီရနိုင်လိမ့်မယ်လို့မျှော်လင့်ထားခဲ့ကြတာပါမဟာမိတ်တင်တဲ့နီကတ်စွာထိတွေ့ဆက်ဆံခြင်းအပြင်အာရှနိုင်ငံတွေအနေနဲ့တရုတ်တို့ရဲ့ဖိအားပေးမှုကိုတွန်းလှန်နိုင်လိမ့်မယ်လို့ဝန်ကြီးမက်ဒစ်ကစီယုံပြောဆိုခဲ့တာပါသမ္မတထရမ့်အစိုးရအဖွဲ့အတွင်းဝန်ကြီးမက်ဒစ်ရဲ့အရေးပါမှုနဲ့ပတ်သက်လို့နယူးယောက်အခြေစိုက်ပါကနိုင်ငံရေးမဟာဗျူဟာအကြံပေးအဖွဲ့ကဒုတိယအကြီးအကဲရှောင်းကင်းကအခုလိုသုံးသပ်ပါတယ
် I suspect many leaders be they in Southeast Asia or elsewhereWill just roll their eyes and think, here we go again. Madison's
different. အရှာကပဲဖြစ်ဖြစ်တခြားနေရာကပဲဖြစ်ဖြစ်နိုင်ငံကောင်းဆောင်တွေကဝင်းကြီးမက်ဒစ်ရာထူးကနေနှုတ်ထွက်တာကိုမလိုလားကြတာကြောင့်နောက်တစ်ခါလာပြန်ပြီလို့ထင်ကြမှာပါပဲ။မက်ဒစ်ဟာအစိုးရအဖွဲ့အတွင်းသိရေးရှင်တမျှအရေးပါလာတဲ့ဝင်းကြီးနေရာကိုယူထားတဲ့သူဖြစ်တဲ့အပြင်အမေရိကန်ရဲ့မဟာမိတ်တည်ရှိမှုအပေါ်အခိုင်အမာယုံကြည်သူတူလည်းဖြစ်ပါတယ
်။ဝင်းကြီးမက်ဒစ်ဟာယုံကြည်စိတ်ချရလောက်တဲ့ပုံကိုယ်တူဦးဖြစ်တယ်လို့အာရှခေါင်းဆောင်တွေကရှုမြင်ကြကြောင်းတိုက်ပေမျိုးချန်ချီအမျိုးသားတက္ကသိုလ်ရဲ့နိုင်ငံတကာရေးရာဌာနကလက်ထောက်ဌာနမှူးဟွမ်းကွေဘိုးကပြောပါတယ
်ဖန်ဆိုင်ရင်လည်း一種 force of reliability因為至少在國
ပြောတော့တာကတော့ဝန်ကြီးမက်ဒစ်ဆာယုံကြည်အားထားရလောက်တဲ့အင်အားတစ်ခုအဖြစ်ယက်တီပြခဲ့သလိုတနိုင်ငံချင်းစီနဲ့ထိတွေ့ဆက်ဆံတဲ့အခါမှာလည်းအဲ့ဒီနိုင်ငံတွေကအမေရိကန်အပေါ်ယုံကြည်မှုရုတ်တရက်ထိုးကျမသွားအောင်သူကတည်ငြိမ်ခိုင်မာစွာဆက်ဆံပြခဲ့ပါတယ်လို့ပြောတော့တာပါဝန်ကြီးမက်ဒစ်ဟာရှန်ဂရီလာဒိုင်ယာလော့လို့ခေါ်တဲ့အာရှတိုက်ရဲ့ကာကွယ်ရေးဆိုင်ရာညီလာခံကိုနှစ်ကြိမ်တိုင်တိုင်တက်ရောက်ခဲ့ပြီးအမေရိကန်အနေနဲ့မဟာမိတ်တွေရဲ့ရေကြောင်းဆိုင်ရာအကျိုးစီးပွားကိုကာကွယ်ပေးသွားမယ်လို့ပြောကြခဲ့ကြောင်းဟွမ်းကွေဘိုးကပြောပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့သဘောထားနဲ့ဆန့်ကျင်ပြီးဆီးရီးယားကအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းမယ်လို့သမ္မတထရန့်ကရုတ်တရက်ကြေညာပြီးနောက်တစ်နေ့မှာဝန်ကြီးမက်ဒစ်ရာထူးကနှုတ်ထွက်တော်မယ့်အကြောင်းကြေညာလိုက်တာပါအမေရိကန်တပ်ဖွဲ့တွေဆီးရီးယားကနေပြန်လည်ရုတ်သိမ်းလိုက်ခြင်းဟာသမ္မတထရမ့်နဲ့ကာကွယ်ရေးဝန်ကြီးအစ်တစ်တို့အနေနဲ့အာရှတိုက်ကမဟာမိတ်တွေကိုလည်းနောက်ပိုင်းမှာကြောခိုင်းသွားမယ်ဆိုတာကိုပြသတဲ့သဘောတက်ရောက်စေကြောင်းပါကနိုင်ငံရေးမဟာဗျူဟာအကြံပေးအဖွဲ့ကဒုတိယအကြီးအကဲရှောင်းကင်းကပြောပါတယ်လက်ရှိမှာတော့သမ္မတထရမ့်ကြမ်းတက်စာကျင်းဆိုဂါဇာတုံးကအခြေအနေအတိုင်းပဲအာရှတိုက်ကခေါင်းဆောင်တွေအနေနဲ့စိုးရိမ်စိတ်နဲ့စောင့်ကြည့်နေကြရမှာဖြစ်ပါတယ်
ကိုယ်စုံဝင်လိုက်ကျေးဇူးတင်ပါတယ်အခုတော့နိုင်ငံတကာသတင်းမီဒီယာမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်မပြတ်ကျွန်တော်နဲ့မတ်အင်ဂျင်နိုင်တင်ပြပါမယ်မြန်မာနိုင်ငံကလူမျိုးတုံ့တက်ဖြတ်မှုဟာတရားဝင်ဖြစ်လာနေပြီးအမေရိကန်နိုင်ငံသားဝန်ကြီးဌာနကအရေးယူဆောင်ရွက်မှုလုပ်မလာဆိုတဲ့ခေါင်းစဉ်နဲ့ အဗ်ဒူမလစ်မူဂျာဟစ်ရေးသားတဲ့ဆောင်းပါးကိုဝါရှင်တန်ဒီစီခြေစိုက် The Hill သတင်းစာမှာဒီဇင်ဘာလ24ရက်နေ့ကဖော်ပြထားပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကနေရေးရဆက်ဆက်နှိမ်နှင်းခဲ့တဲ့ကိစ္စဟာ Genocide လို့ခေါ်တဲ့လူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်ကြောင်းအမေရိကန်အောက်လွှတ်တော်မှဒီဇင်ဘာလ17ရက်နေ့ကတခဲနဲ့အတည်ပြုသတ်မှတ်ခဲ့ပါတယ်ဒါဟာအောက်လွှတ်တော်အတွင်း Republican ရော Democrat Party နှစ်ရပ်စလုံးကပါပူပေါင်းပြီးတော့တရားဝင်အတည်ပြုခဲ့တာလည်းဖြစ်ပါတယ်အခုတော့ဒီကိစ္စကိုဆက်လက်ဆောင်ရွက်ဖို့အလှည့်ကျနေတာကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပဲဖြစ်ပါတယ်ရိုဟင်ဂျာပြည်ထောင်နယ်ပတ်သက်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အစီရင်ခံစာအတွက်ဒေါ်လာ1.4သန်းအကုန်ကျခံသုံးဆွဲပြီးတော့လှုပ်ဆောင်နေပါတယ်ဒီအစီရင်ခံစာထဲမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နှိမ်နှင်းမှုကနေထွက်ပြေးလွတ်မြောက်လာသူတွေက82ရာခိုင်နှုန်းကိုမျက်မြင်သက်သေဖြစ်စုံစမ်းလေ့လာထားပြီး50ရာခိုင်နှုန်းကျော်ကျော်ကလိမ်မိုင်းဆိုင်ရာစော်ကားခံခဲ့ကြရတဲ့သူဒါမှမဟုတ်ကိုယ်တိုင်မရင်းကျင့်ခံရသူတွေဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးဌာနရဲ့အစီရင်ခံစာမှာရိုဟင်ဂျာတွေနှိပ်ကွပ်ခံရတာနဲ့ပတ်သက်ပြီးတော့ဖော်ပြထားတာကအလွန်ပြင်းထန်တဲ့ကိစ္စ၊ကြေကြေပြတ်ပြတ်နဲ့လှုပ်ဆောင်ခဲ့တဲ့ကိစ္စ၊ရိုဟင်ဂျာတွေကိုမောင်းထုတ်ခဲ့တဲ့ကိစ္စ၊မြန်မာစစ်တပ်ကအသေးချာစီစဉ်ပြီးလှုပ်ဆောင်ခဲ့တဲ့ကိစ္စဖြစ်တယ်လို့ဆိုထားပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးဌာနအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးရှင်းလင်းပြသတဲ့မူဝါဒတစ်ခုချမှတ်ရေးကိုလှုပ်ဆောင်ဖို့အစီရင်ခံစာကလမ်းညွှန်သင့်တာပါ။လူမျိုးတုံးတပ်ဖြတ်မှုဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတတ်မှတ်လိုက်တဲ့ဆိုရင်တကမ္ဘာလုံးကိုရိုက်ခတ်သွားစေမှာပါလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှလက်မှတ်ထိုးထားတဲ့နိုင်ငံပေါင်း149နိုင်ငံရှိပါတယ်ဘော့စနီးယားနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုကိုတရားဝင်ရေးယူနိုင်မှုအချိန်25နှစ်ကြာခဲ့ပါတယ်အောက်လွတ်တော်ရဲ့လူမျိုးတုံးတပ်ဖြတ်မှုအဖြစ်ကြေညာချက်ကိုနိုင်ငံရဲ့ဝန်ကြီးဌာနကထောက်ခံတင်ကြောင်းနဲ့မြန်မာနိုင်ငံကိုအရေးယူတန်ခတ်မှုတွေလှုပ်ဆောင်တင်ကြောင်းအဗ်ဒူမလစ်မူဂျာဟစ်ရေးသားတဲ့ဆောင်းပါးကို The Hill သတင်းစာမှာဖော်ပြထားပါတယ်
ရိုဟင်ဂျာမွတ်စလင်တွေအတွက်မြန်မာဗုဒ္ဓဘာသာတွေကသွေးမလူတဲ့အကြောင်းတင်မသီမက်ဂလလင်းနဲ့ရှင်ဘနီမက်တန်နီတို့ပူးတွဲရေးသားထားတဲ့ဆောင်းပါးကိုဒီဝါရှင်တန်ပို့စ်သတင်းစာမှာဒီဇင်ဘာလ24ရက်နေ့ကဖော်ပြထားပါတယ်။အသက်48နှစ်အရွယ်ဦးနုမောင်ဟာမွတ်စလင်တအုပ်ဖြစ်ပြီးစီးပွားရေးသမားကနေလူမှုရေးလှုပ်ရှားဖြစ်လာသူပါ။သူကဒီလဇန်းတဲမှာပဲရိုဟင်ဂျာမွတ်စလင်ဒုက္ခသည်စခန်းအတွင်းအရေးပေါ်သွေးလိုအပ်နေတာကြောင့်သွေးလူရှင်ကိုအသေးအတန်လိုက်ရှာခဲ့ရပါတယ်။အဲ့ဒီနေ့ကဥလှမောင်လိုက်ရှာနေတဲ့သွေးကအိုသွေးတစ်မျိုးနဲ့ဘီသွေးနှစ်မျိုးပါ။အဲ့ဒီအထက်မှာအမျိုးသမီးတဦးကလေးမီးဖွားလို့သွေးလိုအပ်နေတာလည်းပါပါတယ်။ရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေအတွက်သွေးရဖို့ကမလွယ်လှပါဘူး။ဗုဒ္ဓဘာသာရေးစီကသွေးရဖို့မလွယ်တာကြောင့်တခြားရိုဟင်ဂျာအမျိုးသားတွေစီကရအောင်ရှာပါတယ်။သွေးတစ်ခါလူမဲ့ဆို $10ပေးမယ်ဆိုပြီးဥနုမောင်ကစီယုံရပါတယ်။သူတို့တွေသွေးလူပြင်းရင်တခါတလေရက်တော်ကြအောင်အလုံးမလုံးနိုင်ပဲဖြစ်နေတယ်လို့ဥနုမောင်ကဆိုပါတယ်။နိုင်ငံတကာအကူအညီပေးရေးအဖွဲ့6ခုပေါင်းဖွဲ့စည်းထားတဲ့အဖွဲ့ရဲ့အစီရင်ခံစာနှစ်ဆောင်အရရခိုင်ပြည်နယ်တွင်းအဓိကသွေးလူဘဏ်ကနေရိုဟင်ဂျာတွေအတွက်သွေးရဖို့ပိတ်ဆို့ထားတယ်လို့ဆိုပါတယ်။ဗုဒ္ဓဘာသာတွေရဲ့သွေးကတခြားဗုဒ္ဓဘာသာအတွက်ပဲကူညီလူဒန်းပြီးဆေးရုံတွေကလည်းဒါကိုလုတ်ပေးတယ်လို့နိုင်ငံတကာအကူအညီပေးရေးအဖွဲ့ကပြောပါရယ်ဒီအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာကစာမျက်နှာ181မျက်နှာရှိပါရယ်ရခိုင်ပြည်နယ်မှာစစ်တွေမြို့အထွေထွေဆေးရုံကအဓိကဆေးရုံဖြစ်ပြီးအဲ့ဒီမှာရိုဟင်ဂျာတွေကိုတီးတန့်အဆောင်ခွဲထားပြီးသူတို့အတွက်တယ်လီဖုန်းပြောခွင့်လည်းမရတယ်လို့သူတို့ကိုတေချာဂရုစိုက်ပေးဖို့ဆေးရုံအဆောင်နဲ့ဆရာဝန်တွေကိုလည်းလက်ထိုးရတယ်လို့ဆိုပါရယ်ဆေးရုံကဆရာဝန်တွေနဲ့သူနာပြုတွေကလည်းသူတို့အပေါ်ကြင်ကြင်နာနာမရှိတယ်လို့ယူလေမဆိုင်ကြတာကြောင့်ရိုဟင်ဂျာတွေအနေနဲ့ဆေးရုံကိုသွားဖို့လက်နေကြတယ်လို့ The Washington Post သတင်းစာမှာဖော်ပြထားပါတယ်ရှင
်ဘောရှ်မန်ပြားရခိုင်ဒေသကလွယ်လွယ်စစ်စင်ကြီးနေမိအသီးသီးကဆေးလှူရှာမှုတွေအားလုံးကိုလီလာကြရပ်ဆိုင်ပေးမယ်လို့မြန်မာစစ်တပ်ကကြေညာခဲ့ပါတယ်ဒီကြေညာမှုဟာအစိုးရရဲ့ညီညာရေးကြိုးပမ်းမှုတွေအတွက်အထောက်ပံ့ဖြစ်စေမလားဒါမှမဟုတ်စစ်တပ်ဟာဆူရဩဇာအောင်မရှိဘူးဆိုရဲတိကျအင်အားစုသဘောတည်ရောက်နေတာမို့ညီညာရေးမှာဆူရတက်မြန်မာစစ်တပ်ရဲ့အရေးပါမှုကပိုးပြီးတော့ပေါ်လွင်စေလားလာမယ့်အင်ကာနီညာပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပအဝင်ဆွေးနွေးမြင်ရလူသူတွေ VOA ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင်တရားလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်စေတာဖိုင်နဲ့ဖြစ်စေချုပ်တင်ပေးပို့ထားလဲရပါတယ်။ဗီဒီယိုမြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင့်မြတ်တဲ့သူတွေကိုကျေးဇူးပါတယ်ခင်ဗျာ
။အခုတော့မနက်ခင်းတိုင်းဒေါ်လာလာတန်တင်ဆက်ပေးနေတဲ့ American Idiom အသုံးအနှုန်းတွေကိုနားဆင်ကြပါခင်ဗျာ
။ဒီကနေ့မနေ့ကျင်းပြမယ် Idiom အသုံးကတော့
lend a hand.
Pibari, salumbanga, L-E-N-D, lenga, ngara, ega, depe, deku, H-A-N-D, hanga, le, e hanga, let depe, suro. So quite kung ye, taye, tibegaro, let depe go, ngababo. Go let depe go, de gay piapi, ngabu, mhopene. Idiom suro, to white, tibegaro, lud uugo, wine kurago, suruda, pibari. English galumaro, H-E-L-B, help, boshi. Dajo, please lend me a hand, lupio ye. Jano jamago, the sigla, kuni baboshi. Didone batelu, George go be the umago, na sinjijayao.
Could you lend me a hand with this suitcase? It's too heavy for me.
Jano go, didida, why ma be mlakmia? Jano dwe, take go, lini luba, lu tibi yabadi. Umago, not a count na sinjijayao.
Could you lend me a hand with this suitcase? It's too heavy for me.
Akuni lolo, dankan yine sui, idiom atonya, belu biomle.
Please lend me a hand.
Lo biolu yabari. Eragaro, digirimene, timpia giri, idiom atome pipari.
Gurkaro. Apasen siwae season go, tinsapi maba, teo, nanga, net, yamananga, siwae. Zinyan, di sopo na nangan tabo tu jinja yara babi, yunan pi nego piya biro salwe lo ngani, di sawe lo ngani lo mawa, si ma ngayin tuwa ngay jay miyazu go deo na ngani chiya wali me. Deo na miyama cha lashi lo sao ni da siwae si ma ngayin ni po ma di, deo miyama siwae zinyan lo nganga, balao ti, tika mure shimne, jyota ya mure shimne surane pata biro, siwae penyashin ukan tongo, sato biro goza wenlai, tinsa pi wali me kamiya.
ကိုအရှင်နိုင်ငံနေရရှိမှာနှစ်နာနိုင်နေပေါ့ဒီ project တွေလုပ်ပြီဆိုလို့ရှိရင်လည်းအားလုံးမဟုတ်တော့အားလုံးနှိပါကတဘောတရုတ်ရှိရပဲယူကြရမှာဟိုနှီးပညာကိုဟိုဒီအတွက်ရင်းနှီးမြှုပ်နှံငွေကိုနောက်ပြီးတော့ကျွမ်းကျင်လှုပ်သားကိုတရုတ်ကအကုန်သူ့လူနဲ့သူပဲလှုပ်တာဆိုတော့ပမာပြီကဟိုဟိုဘောအစမှာကတည်းကဟိုကသူကဟိုကိုယ့်ရှိရလှုပ်သားတွေအလုပ်ရမယ်အခြေအနေကလည်းနည်းတယ်လေအခွင့်အလမ်းနည
ဒီအတွုံးလုံးဟာအရန်မြင့်မားမယ်ဆိုပြီးတော့စိုးရိမ်နေကြတော့မြန်မာအစိုးရဘက်ကတုံ့ပြန်လာတော့ဒါသူတို့ကဒါအတွုံးလုံးအနေဆုံးနဲ့လုပ်မယ်လို့ပြောတယ်ဒါပေမဲ့အဲ့ဒါကလည်းဘယ်လောက်ထိနိုင်မလဲဘယ်လောက်ထိကျွန်တော်စောစောဟာဆရာဥက္ကန့်ထွန်းပြောသလို 3R ဘယ်လောက်ထိဖြစ်တယ်လဲဆိုတာကျွန်တော်တို့မသိတော့တော်တော်လေးစဉ်းစားစရာရှိနေတာပေါ့နော်စိုးရိမ်စရာရှိနေတာ
ဟုတ်ကဲ့ဒါပေါ့စိုးရိမ်နေတာပါလေဘာလို့လုပ်တော့မလဲဆိုတော့ဘာလို့ဟာလာဒါတွေအကုန်ချမပြရလဲဟိုကန်းနန်းနေဆိုတဲ့ကဒီစစ်တမ်းကြီးဒီအကုန်လုံးကိုချပြရမယ်အတုံးလုံးဘလောက်ဘလောက်လို့ဆိုတာမချပြပဲမဲ့လုံးမယ်ဆိုတာပဲဟိုလည်းမထိပ်ပိုင်းမှာအတင်းသဘောတူမှုယူပြီးတော့ခြေပြီးတုတ်ပြီးမှလုံးတယ်ဆိုရင်တိုင်းကြီးနဲ့နာမှာပဲခင်ဗျာဒါတွေဟိုပွင့်နေမြင်တာမှဟောဒီဘာလို့လို့တိုင်းကြီးကြိုးရှိဖို့ဆိုနောက်ခုနိုင်ငံနေနဲ့ကျွန်တော်ဟိုအဲ့ပြီးတော့စိုးရိမ်နေတယ်ခင်ဗျဒီပြည်တဲ့နိုင်ငံတွေနှောင်ကျိုးကင်းတဲ့စီးပွားရေးမျိုးချင်းတွေမျိုးသာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်သူနိုင်ငံမှာဟိုလည်းဥပမာကျွန်တော်ဒေတာမြန် AR ကိုမြေဆုံစီမံကိန်းတို့ဘာလို့ဆိုအကုန်ရပ်လိုက်တာဒါမှန်တယ်လေသူနိုင်ငံရသဘာဝပစ္စည်းတွေမပျက်စီးအောင်ကျွန်တော်နိုင်ငံမှာလာပြီးတော့ဒီမှာဟိုလည်းမဲချက်ပြီးတော့ပေါ့စီးပွားရေးကိုလာပြီးတော့အများထောက်တာမျိုးဆိုရင်ကိုယ်နိုင်ငံနှခါမီးနှခါနာဖြစ်မယ်တရားစာတာတွေလည်းဆုံးရှုံးမယ်တိုင်းကြီးရဲ့ပျက်စီးမယ်တကယ်အကျိုးမြတ်လည်းမရဘူးသူတို့ရဲ့အကျိုးမြတ်ရပ
ါဘမပြည်အနေနဲ့တရုတ်နိုင်ငံနဲ့တည်းမဲ့ဥပမာယူစရာတွေအများကြီးရှိတယ်အခုဆရာဦးခန့်တို့ပြောသလိုမြစ်ဆုံဆဲကိစ္စဆိုလို့ရှိရင်မြန်မာပြည်ကအရန်ကိုနစ်နာတယ်ဆိုတာကိုနောက်ပိုင်းကျမှသိလာတဲ့အတွက်ဒီဟာကြီးကိုရဆန်းပစ်လိုက်ရတဲ့အနေအထားရှိတယ်အခုကြောက်ဖြူရင်းတဲ့စီမံကိန်းကိစ္စမှာလည်းအော်မြန်မာနိုင်ငံကဟိုပါဝင်မှုအချိုးအစားအရန်နေတဲ့အတွက်80ဟို80 20လောက်ဖြစ်နေတာအခါကျတော့အခုပြန်ပြီးတော့ negotiate ဟိုပေါ့ပြန်ဆွေးနွေးညှိနှိုင်းတာတော့မှ30 80
30
ပဲအဲ30 80ပဲဖြစ်သွားတယ်အဲ့လောက်ပဲကိုယ်ကရတယ်ဆိုတော့အခုလိုမျိုးထပ်ပြီးတော့စီမံချက်တွေထပ်လုပ်မယ်ဆိုရင်ကိုယ့်ဘက်ကထပ်နေတာဘူပဲရှိတဲ့ဥစ္စာကိုအဲ့ဒီဥပမာတွေနမူနာတွေကိုမယူဘဲနဲ့သင်ခန်းစာတွေကိုမယူဘဲနဲ့ဆက်လုပ်နေတာဟာဟိုပါပေါ့နော်တော်တော်လေးများဟိုပါပေါ့တာဝန်ရှိတဲ့သူတွေကတာဝန်မဲ့ရများရောက်နေသလား
အဲမဲ့ပါတော့ဟုတ်တော့ဘမ်းဆိုနိုင်ငံကောင်းဆောင်အမေစုကိုပဲအာကိုပြီးကျန်တဲ့လူတွေကကိုတာဝန်ကိုမကြေကြဘူးလားတိုင်းပြည်ကိုအတွက်ကိုစိတ်နာမထားကြဘူးလားလို့စိတ်ထဲမှာလည်းဖြစ်ပါတယ်ဆိုတော့အမေစုအကုန်လုံးကပြည့်ရလားလို့တော့ကျွန်တော်ကတခါကတန်လေးရရှိတယ်လေအောက်ကနေလည်းခြေပြီးတုတ်ပြီးလှုပ်ပြီးတော့မှအဲတိုင်းပြည်ကိုရောင်းစားတာမျိုးမဖြစ်တဲ့မှာ
ဟုတ်ကဲ့ဟိုကောင်းဆောင်တယောက်တည်းကအကုန်လုံးတည်တယ်ဆိုတာကတော့ခဲရင်တာပေါ့နော်အောက်ကအောက်ခြေကနေပြီးတော့သူတို့ဟိုအသေးစိတ်အချက်လက်တွေကုန်ကြမဲ့စည်းတွေဒီ calculation တွေပေါ့သူတို့ကတင်ပြအမှန်မှန်ကန်ကန်တင်ပြမယ်ဆိုရင်တော့ဟိုနှုတ်နှစ်ဖက်အကျိုးရှိအောင်ဆွေးနွေးညှိနှိုင်းတဲ့နေရာမှာစဉ်းစားလို့ရတာပေါ့နော်အခုဖြစ်နေတာကဟိုမြန်မာနိုင်ငံရဲ့နိုင်ငံရေးအနေအထားအရလည်းတော်တော်လေးဂျင်းတဲ့ကြက်ထဲရောက်တယ်လို့ဖြစ်နေတာဟိုအနောက်အစုနိုင်ငံတွေကဟိုပေါ့ဒီမြန်မာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအနေအထားတွေရခိုင်ကိစ္စတို့ဘာတို့ကအခြေခံပြီးတော့သူကဟိုဟိုပိတ်ဆို့အရေးယူမှုတွေဖိအားပေးတာတွေကများနေတော့အနောက်အုပ်စုနဲ့တဖြည်းဖြည်းကင်းကွာလာပြီးတော့အရှိဘက်နဲ့ပို့ပြီးတော့ပေါင်းလာတယ်အထူးသဖြင့်ဟိုမြန်မာအခက်တရုတ်အချက်လိုမျို
း
မြန်မာအခက်တရုတ်အချက်လိုများဖြစ်လာသလား
ဟုတ်ကဲ့အဲ့လိုအကွင့်မျိုးဖြစ်သွားတယ်လေတို့ကအဲ့ဒီတို့ကတော့အကွင့်ကောင်းကိုယူပြီးတော့ရသမျှအများထုတ်မှာပဲခင်ဗျာအဲ့ဒါကိုကျွန်တော်နိုင်ငံတောင်းယူတဲ့ပုဂ္ဂိုလ်ဒီဒီရတတိရင်းနဲ့ငါတို့တိုင်းပြည်အတွက်ကောင်းမှလုပ်မယ်ဆိုရင်စိတ်ပြီးတော့တတိထားဖို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။မျက်စိမိတ်ပြီးတော့ခါရဟိုအရှိအနောက်နိုင်ငံပြစ်ပယ်လို့ငါတို့ရတာယူမယ်ဆိုတာမျိုးမဖြစ်သင့်မယ်နဲ့ကျွန်တော်ကြံပေးချင်တာတော့ကြောက်ကြောက်သားသားကျွန်တော်ကဆိုရင်ရပ်ပစ်မယ်လေ။ရပ်ပစ်ပြီးတော့ကိုယ်နိုင်ငံကောင်းတဲ့ဟာကိုပဲကိုလုပ်မယ်။ဘာမှအားနာစရာမလိုဘူး။တောင်းယူတဲ့လူတွေကနောက်လုပ်မဲ့ project တွေမှာကိုယ်နိုင်ငံအတွက်ဥစားပြီးလှုပ်တင်တယ်လို့ကျွန်တော်ပြင်ပါတာ
။ ဦးခါရတူတာဆောင်လင်အမေရိကန်တခွင်စီစဉ်မှာအမေရိကန်တက္ကသိုလ်ကျောင်းသားတူဦးဖြစ်တဲ့ကိုတန်းထွန်းအောင်ရဲ့အတွေ့အကြုံကြောင့်ကိုအောင်အောင်ကမေးမြန်းတင်ပြပါလိမ့်မယ်။
ကိုတန်းထွန်းကဝါရှင်တန်ဒီစီကဒီအမေရိကန်တက္ကသိုလ်မှာနိုင်ငံတကာဆက်ဆံရေးပညာဘာသာရပ်ကိုသင်ယူခဲ့တာဆိုတော့ဟိုဘာကြောင့်ဒီအကြောင်းကိုရွေးချယ်ပြီးတော့ဟိုတက်ဖြစ်ခဲ့လဲဆိုတဲ့အကြောင်းကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
ဒီအကြောင်းကိုဘာလို့ရွေးခဲ့လဲဆိုတော့အချက်တွေကတော့အများကြီးရှိရပါတော့တိတိကျကျဒီအကြောင်းကနိုင်ငံတကာဆက်ဆံရေး program ကကမ္ဘာ top 10ထဲမှာပါတယ်နောက်တစ်ခုကဝါရှင်တန်ဒီစီမှာရှိတဲ့အတွက်ဒီကဆရာဆရာမတွေကခဏခဏနိုင်ငံကြီးနဲ့ထိတွေ့နေတဲ့လက်တွေ့ထိတွေ့နေတဲ့လူတွေဖြစ်တယ် CNN တို့ဒ တတိမီဒီယာတွေမှာလည်းခဏခဏပါတဲ့အပြင်တကယ်ဒီနိုင်ငံ policy maker တွေနဲ့ဥပဒေပြုသူတွေတန်တမာတွေနဲ့ခဏခဏဆက်ဆံတဲ့အပြင်ဒီเจ้าကမြို့တော်မှာရှိတဲ့အတွက်ဒီเจ้าကခဏခဏနိုင်ငံတကာအကြီးအကဲတွေဥပမာဒေါ်အောင်ဆန်းစုကြည်တို့ကနေဒါနိုင်ငံဝန်ကြီးချုပ် Justin Trudeau တို့အကုန်လုံးလာတဲ့အတွက်ဒါဒီဘာသာအတွက်ဖတ်ဖို့အကောင်းဆုံးနေရာပဲလို့ထင်လို့ကျွန်တော်ကလည်းရွေးလိုက်တာပါ
အခုလို့ဒီအမေရိကမှာပေါ်လေကြောင်းလာတက်တဲ့အတွက်ကိုယ့်ရဲ့ဘဝမှာရောဘယ်လိုတွေပြောင်းလဲခဲ့တယ်လို့ထင်ပါလဲ
ကျွန်တော်ဘယ်လောက်ထိပြောင်းလဲလာလဲဆိုတော့အချက်ကနှစ်ချက်ရှိရပါတော့တစ်ချက်ကတော့မြန်မာပြည်မှာနေတုန်းကကျွန်တော်ကအကုန်လုံးအစင်းသင်းဖြစ်နေတယ်လူကြီးရင်းနဲ့နေတော့ဒီမှာဒီနိုင်ငံလဲရောက်ရောကျွန်တော်အိမ်နာဆေးတာဖြစ်ဖြစ်ဟိုဟင်းချက်တာပဲဖြစ်ဖြစ်အမိုက်တွန်တာဖြစ်အကုန်လုံးကိုယ့်ကိုလှုပ်ထားတဲ့အတွက်ကိုယ့်ချောက်ပေါ်ကိုရက်တီတာနေတယ်လို့ကျွန်တော်ထင်တယ်နောက်တစ်ချက်ကဟိုကိုပိုင်းကိုကကိုစဉ်းစားတွေးခေါ်နိုင်အောင်ဆီယာမတွေကအကုန်လုံးပန့်ဆီယာဆီယာမတွေကအလုံးပန့်ပိုးပြီးတဲ့အတွက်ဟိုကျွန်တော်စဉ်းစားတွေးခေါ်လာနိုင်တယ်လို့ကျွန်တော်ထင်တယ်။ဟိုဒီလိုရအောင်သူကဘယ်လိုလုပ်လဲဆိုတော့ဥမာသူပြင်ကျွန်တော်တို့မေဂျာမှာဆိုရင်ပေပါတွေအများကြီးစာတန်းတွေပြုစုရတယ်။အဲ့တော့ပေပါရေးတိုင်းကိုကကိုစဉ်းစားနိုင်အောင်ဆီယာမတွေကတွန်းအားပေးတဲ့အတွက်ကိုကကိုစဉ်းစားမှလည်းပေပါရေးလို့ရတယ်လေ။အဲ့တော့ဒီလိုစဉ်းစားတတ်အောင်လည်းဆီယာမတွေတစ်ချိန်လုံးအိုင်ဒီယာတွေပေးတဲ့အတွက်ကိုဘဝနောက်တစ်ချိန်ကျရင်အချိုးပြုလာနိုင်အောင်စဉ်းစားတွေးခေါ်တတ်တဲ့ပညာထည့်ပေးလိုက်တယ်လို့ကျွန်တော်ထင်တယ်။
ဆိုတော့ဒီအနောက်နိုင်ငံကအကြောင်းတွေကိုတော်တော်များများသွားပြီးတော့တက်ကြတာပေါ့လေဆိုတော့ကိုတန်းထောင်ကဒီအမေရိကကအကြောင်းကိုဘာကြောင့်ရွေးပြီးတော့တက်ခဲ့တာလဲ
ကျွန်တော်အမြင်မှာအမေရိကန်ပညာရေးကပို့ပြီးတော့ဘက်စုံထူးချွန်အောင်တင်ပေးတယ်လို့ထင်လို့အမေရိကန်ရွေးခဲ့တာဘာဖြစ်လို့ဆိုတော့ဒီမှာအမေရိကန်မှာအကြောင်းလာတက်ရင်ကိုမေဂျာနဲ့ဆိုင်တဲ့ဘာသာကိုပဲရွေးရတာမဟုတ်ဘူးဥပမာကျွန်တော်အခုနိုင်ငံကဆက်ဆိုင်ရေးဘာသာရပ်ကိုဖတ်နေတယ်ဆိုပေမဲ့ကိုနဲ့လုံးဝမဆိုင်တဲ့အားကစားအမှုပညာဒီဘာသာရက်တွေပါပထမနှစ်နဲ့ဒုတိယနှစ်မှာလုံးဝသင်ရတာဖြစ်တဲ့အတွက်ဒါဘဝအတွက်ပြင်ဆင်ပေးနိုင်မယ်ထင်လို့ကျွန်တော်ကလည်းအမေရိကန်မှာရှိတဲ့အကြောင်းတွေဒါမျိုးပေးနိုင်တာနဲ့အမေရိကန်ကိုလာခဲ့တာပါ
ဆိုတော့အရှင်းနဲ့နောက်ဒီရင်ကျေးမှုချင်းမတူတဲ့တိုင်းပြည်မှာလာပြီးတော့နေရတာဆိုတော့ဟိုဒီအခြေအနေကိုဘယ်လိုထိန်းညှိပြီးတော့ဟိုလိုက်လျောညီတွေဖြစ်အောင်နေပါလဲ
ကျွန်တော်ကတော့အမေရိကန်မှာကျောင်းလာတက်တယ်ဆိုတော့ကျောင်းလာတက်ကြတဲ့အခါကျွန်တော်အမေရိကန်နေနဲ့ပေါင်းချင်တာပေါ့နော်ဘာဖြစ်လို့ဆိုတော့အမေရိကန်ဒီနိုင်ငံရောက်မှတော့ဒီနိုင်ငံလူတွေနဲ့ပေါင်းအောင်ပါပေါ့ဒါပေမဲ့လေကျွန်တော်ကကိုမြန်မာနိုင်ငံသူတွေနဲ့လဲကျွန်တော်ထိတွေ့မှုကရှိကျင်သေးတယ်အဲ့တော့ကျွန်တော်ကစနေတနင်္ဂနွေဆိုရင်ဒီကဗမာပြည်နဲ့ပေါင်းတယ်တနင်္လာနေ့တောက်ကြဆိုကျောင်းကအမေရိကန်နေနဲ့ပေါင်းတယ်ဒီအမေရိကန်နေထဲမှာမဘသူနေပေါင်းလဲဆိုကျွန်တော်ကဒီအမေရိကန်မှာမွေးတဲ့အာရှနယ်ဘွားတွေပေါ့နော်သူတို့နေပေါင်းတာများတယ်ဘာလို့လဲဆိုသူတို့ကအမေရိကန်နေလဲဖြစ်တဲ့အပြင်ကိုဘာလို့လို့သူတို့မိဘကလဲအာရှတက်ရလာတဲ့အတွက်သူတို့ကနားလဲပြီးတယ်အဲ့တော့သူတို့နေဒီလိုပေါင်းခြင်းအဖြစ်ဟိုကွာအမေရိကန်နေနဲ့လည်းပေါင်းခွင့်ရတဲ့အပြင်ကိုလည်းသူတို့ကနားလည်ပေးတဲ့အတွက်ကိုနဲ့အဆင်ပြေတယ်ပေါ့ဒီလိုနဲ့ပဲ cultural shocks ကိုရအောင်ကြော်လွှားတယ
်ဆိုတော့အစားအသောက်ဘာညာကြတော့
ဒီမှာအခက်ခဲပြောရမယ်ဆိုရင်တော့ကျွန်တော်အိမ်လွမ်းနဲ့အစားအသောက်လွမ်းနဲ့ကျွန်တော်နေ့တိုင်းမနက်စာစားရင်လည်းရှမ်းခေါက်ဆွဲလို့မုဟင်းကားတို့မို့သမင်းကျော်အဲ့လိုမျိုးစားမှရတာဆိုတော့ဒီမှာအဲ့လိုရောင်းတဲ့ဆိုင်မနက်စာရောင်းတဲ့ဆိုင်မရှိတော့အဲ့ဒါအခက်ခဲတစ်ခုတွေ့တယ်အဲ့ဒီတော့ကျွန်တော်ကတစ်နှစ်ကိုနှစ်ခါမှန်မှန်ဗမာပြည်ပြန်တယ်ဒီဇင်ဘာကျောင်းပိန်တစ်ခါနှွေမေဂျူန်ဇူလိုင်ဩဂတ်ကျောင်းပိန်တစ်ခါပြန်တယ်အဲ့လိုအစားတောက်လွန်အဓိကအစားတောက်လွန်လို့ကျော်တစ်နှစ်နှစ်ခါပြန်ပြစ်တယ်ဗောဗျာ
ဆိုတော့ဒီမှာကျောင်းလာတက်တဲ့ကျောင်းပြီးတဲ့အခါမှာရောဒီကဒီအလုပ်တွေနဲ့ကျောင်းနဲ့ဘယ်လိုပုံစံမျိုးချိတ်ဆက်ထားပါလဲလုပ်ငန်းဝင်ကိုဝင်ဖို့အတွက်ကောကျောင်းကဟိုဘယ်လိုအကူအညီတွေပေးပါလဲ
ကျောင်းတက်နေတဲ့ကာလအတွင်းကာလတစ်လျှောက်ဟို internship စီလုပ်လို့ရတယ်ပြီးရင်ကျောင်းမှာ career center လို့ခေါ်တဲ့အလုပ်ရှာဖွေအဖွဲ့အစည်းရှိတယ်အဲ့ဒီရုံးခန်းကလေတစ်စက်သူတို့ကလေပြောကျောင်းသားတွေကိုအလုပ်ရှာလို့ရအောင်အမျိုးမျိုးပံ့ပိုးပေးတယ်ဥမာဟို CV ရေးပေးတာပဲဖြစ်ဖြစ် cover letter ရေးပေးတာပဲဖြစ်ဖြစ်တို့မဟုတ်အလုပ်ကင်ခွင့်လမ်းနေရှိရင်ကျောင်းသားတွေကိုအသိပေးတာဖြစ်ဖြစ်အဲ့လိုမျိုးပံ့ပိုးပေးတဲ့အတွက်ကျောင်းသားတွေကကျောင်းပြီးတဲ့ခါကျရင်အလုပ်ရှာဖို့အလုပ်ခွင့်လမ်းတွေရဖို့အတွက်ပို့ပြီးတော့လွယ်ကူပါတယ်
ကျောင်းပြီးလို့လုပ်ငန်းခွင်ဝင်နိုင်မဲ့အခွင့်ရရောဘယ်လိုအနေထားရှိပါလဲ
အဲ့ဒါတော့လူတူတယောက်ချင်းပုံမူတည်ရပါဘောနော်ဟိုအကေကျောင်းကလည်းကောင်းတယ်ကို့အမှတ်တရလည်းကောင်းတယ်အလုပ်တွေ့ကြုံ internship တွေ့ကြုံညာလည်းများပြီးရှိတယ်ဆိုရင်တော့ဒါကတော့ကျောင်းမပြီးခင်ကကို့လာခေါ်ခြင်းနဲ့အလုပ်လာခေါ်ခြင်းနဲ့အလုပ်ရှင်တွေအများကြီးပဲတချို့ကြတော့လည်းကျောင်းကလည်းမကောင်းအမှတ်လည်းမကောင်းဆိုရင်တော့ကျောင်းပြီးရင်တော့မှအလုပ်ရှာဖို့တော်တော်ခက်တယ်
တကယ်လို့ဟိုကြောင်းပြီးလို့မှအလုပ်လည်းမရဘူးဆိုရင်ရောအမေရိကန်မှာဘလို့ဆက်နေထိုင်ခွင့်ရမလဲဆိုတော့ပြောပြပြော
အော်ဒီမှာကြောင်းတက်ပြီးရင်ဘွဲရပြီးရင်နိုင်ငံခြားသားတွေက OPD ဆိုတာရှောက်လို့ရတယ်လက်တွေ့ဆင်းလို့ရအောင်ပေါ့နော်တစ်နှစ်အလုပ်ပြီးလုပ်တဲ့အစီအစဉ်ပေါ့နော် OPT ကိုမှ OPT လုတ်ပြီးလို့အလုပ်ရှင်ရလဲကြိုက်တယ်ဆိုရင်တစ်ခါတစ်ခါကျရင်သူက H1 visa ရှောက်ပေးဖို့သူတို့ကူညီပေးလို့ရတယ်။အဲ့ရလေးနောက်ပိုင်း green card ဒီပါရီရနိုင်တော့ဗောနော်။အဲ့လိုအခွင့်အရေးတော့လုတ်ထားပေးပါတယ်
။ပါမစ်နဲ့အလုပ်ရဖို့အတွက်ကြတော့ဘယ်လိုအခြေအနေရှိပါလဲ
။ကြောင်းပြီးရင်လူတွေကတော့အလုပ်လက်တွေ့ဆင်းတဲ့အနေနဲ့ OPT လို့ခေါ်တဲ့ဟို program တစ်ခုရှိရဗော။အဲ့ program ကိုရှောက်ကြတယ်။အဲ့ဒါဒီမှာအလုပ်တစ်နှစ်ပေးလုတ်တယ်ဗောနော်။ဒါပြီးရင်တော့အလုပ်ရှင်ကလည်းကြိုက်တယ်ကံလန်းကောင်းတယ်ဆိုရင်တော့ကိုက H1B visa ကိုရှောက်လို့ရတယ် H1B visa ဆိုတာဒီမှာအလုပ်လုပ်လို့ရမယ်ပြီးရင်နောက်ဆုံးတဖြည်းဖြည်းနဲ့ green card ရှောက်နိုင်တဲ့အခြေအနေတိရောက်သွားနိုင်တယ်ပေါ့နော်ဒါပေမဲ့ဒီ H1B visa ရဖို့ကအင်မတန်ခဲမှာတယ်အဲ့တော့လူတွေတော်များများ H1B visa ရရမြတ်ရ OPT ကတော့အနည်းဆုံးအတွေ့အကြုံရအောင်တစ်နှစ်လုပ်မယ်ဆိုရင်လူတွေတော်များများတော့ OPT နဲ့တစ်နှစ်နေကြပါတယ်ကျောင်းပြီး
ဟုတ်ကဲ့နောက်ဆုံးမိကုန်းမှာဒီအမေရိကန်မှာကြောင်းလာတက်ရတဲ့အတွဲသဘောကျတဲ့အချက်ရဲ့နောက်ကိုသဘောမကျဆုံးအချက်ကိုပြောပါဆိုရင်ဘာမှန်းဖြစ်မလဲခင်ဗျအ
ကြိုက်ဆုံးကတော့ကြောင်းမှာကြောင်းနာတက်မကတွေကြောင်းနာအဖွဲအစည်းတွေလွတ်လွတ်လပ်လပ်ပေးပြီးတော့ဖွဲ့စည်းတာပဲအဲ့တော့ဒီကြောင်းနာအဖွဲအစည်းတွေမှာကျွန်တော်လွတ်လွတ်လပ်လှုပ်ရှားခွင့်ရှိတယ်နောက်ပြီးတော့ဟိုအပေါင်းအသင်းတွေလည်းစက်နိုင်အောင်ပညာတွေအများကြီးရခဲ့တယ်ဒါအပြင်ဒီ leadership လို့ခေါ်တဲ့ဒီဥဆောင်မှုနဲ့ပတ်သက်တဲ့အရေးအသွေးတွေကိုလည်းကျွန်တော်ဟိုပြောထောင်ပေးနိုင်ခဲ့တယ်ပေါ့နော်အဲ့ဒါကတော့အမေရိကန်ပညာရေးမှာကြိုက်တာဒီအချက်တွေပေါ့မကြိုက်ဆုံးအချက်ကဘာလဲဆိုတော့ဒီအမေရိကန်စာသင်ခန်းထဲမှာဆွေးနွေးတဲ့ခါကျရင်ကျွန်တော်ဘာတွေ့လဲဆိုတော့အမေရိကန်လူတွေတော်တော်များများကတခါတခါကျရင်သူတို့ကအမြင်သိပ်မပွင့်ဘူးသူတို့အမေရိကန်ကြီးပဲကဘာကြီးအမေရိကန်နိုင်ငံကိုပဲသူတို့ကတကဘာကြီးလို့ထင်ပြီးတော့သူတို့ကသူတို့ idea ပဲအမှန်တခြားနိုင်ငံအတွေးခေါ်တွေမှားနေတယ်လို့တခါတခါကျရင်သူတို့ကအဲ့လိုတွေးတတ်တယ်တွေးတတ်တဲ့ခါကျတော့အတန်းထဲမှာတခါခါကြာရင်အဲ့လိုစကားဆွေးနွေးတဲ့ခါကျရင်ဟိုပဋိပက္ခတည်းဖြစ်ရတာဖြစ်ရတယ်အဲ့တော့အမေရိကန်နေသားတခြားနိုင်ငံကလူတွေအတွေ့အကြုံမှာပို့ပြီးတော့နားလည်ပြီးတော့နားလည်ပေးမယ်ဆိုရင်ပို့ပြီးတော့ကောင်းလိမ့်မယ်လို့ထင်တယ
် view မြန်မာပိုင်းကအင်္ဂါနေ့နောက်ခင်းစီစဉ်တွေကိုဆက်ပြီးတော့တန်လှမ်းနေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်းချင်ညာပါလိမ့်မယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဆွန်ဒါရေလဲကြားတစ်ဖက်တစ်ချက်မှာဆူနာမီတန်ကြောင့်တေဆုံသူအရေအတွက်တနင်္လာနေ့မှာ383ယောက်ရှိလာနေတဲ့အချိန်မှာပဲဆူနာမီတန်ခံခဲ့ရသူတွေအတွက်အင်ဒိုနီးရှားအစိုးရရဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာလိုအပ်တဲ့အကူအညီတွေကိုပေးသွားဖို့အစီအစဉ်ရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောပါတယ်တေဆုံသွားသူတွေအတွက်အထူးစိတ်မကောင်းဖြစ်ရကြောင်းလည်းအတွင်းရေးမှူးချုပ်ကပြောပါတယ်ဒီတော်တင်ဆူနာမီတန်ခံခဲ့ရတဲ့ဒေသတွေကမိတောင်ကနောက်ထပ်ပေါက်ကွဲမှုဖြစ်ပြီးဆူနာမီထပ်ဖြစ်မှာကိုစိုးရိမ်နေတဲ့အတွက်ကုန်းမြင့်ပိုင်းကိုရွှေ့ပြောင်းနေထိုင်နေကြတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကအစိုးရအဆောက်အအုံကိုတနင်္လာနေ့ကအမြင်မသိသေနတ်သမားတွေအထက်ကဘုံခွဲတက်ခတ်ခဲ့တဲ့အတွက်အနည်းဆုံး29ယောက်သေဆုံးပြီးတော့လူ20ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာလူ့ခွင့်ရေးအပါအဝင်နိုင်ငံတကာဥပဒေတွေကိုပြင်းပြင်းထန်ထန်ချိုးဖောက်ကျွလွန်ခဲ့တဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအဓိကတွန်းအားပေးထားတဲ့မြန်မာအရေးဆုံးဖြတ်ချက်ကို83ညမြောက်ကုလသမဂ္ဂအထွေထွေညီလာခံကစနေနေ့ဒီဇင်ဘာ22ရက်နေ့မှာမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်။ The Human Rights Situation in Myanmar မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးဆုံးဖြတ်ချက်အမှတ်9ကိုထောက်ခံမဲ136မဲကန့်ကွက်မဲ10မဲကြားနေမဲ22မဲရခဲ့တဲ့အတွက်ဆုံးဖြတ်ချက်အတည်ပြုလိုက်ပြီးဖြစ်ကြောင်းအထွေထွေညီလာခံအလဲကျဥက္ကဋ္ဌကကြေညာခဲ့ပါတယ
်အခုတော့အဲ့ဒါနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလည်းကြေညာခဲ့တာဖြစ်ပါတယ်အခုမနေ့ပိုင်းစီစဉ်ထုတ်လို့ရမှုကမိုက်အင်ဂျင်နိုင်မှာအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VOA မနေ့ပိုင်းရဲ့မြန်မာပတာစီစဉ်တွေကိုထုတ်လို့ရတာဖြစ်ပါတယ်ခင်ဗျာအခုတော့အပိနာဆိုင်ငယ်ကြတဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.